Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2015ခုနှစ်ဇူလိုင်လ18ရက်စနေနေ့မနက်ဖက်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတအိုဘားမားနဲ့ဆော်ဒီနိုင်ငံသားရဲ့ဝန်ကြီးတို့အင်ဘီရိုမှာတွေ့ဆုံခဲ့တဲ့အကြောင်းဂရိဝန်ကြီးချုပ်ကအစိုးရအဖွဲ့ကိုတောက်ချနေမှာအပြောင်းအလဲတွေလုပ်လိုက်ပါတယ်မလေးရှားလေကြောင်း MH7 ပြတ်ကျခဲ့တဲ့တနည်းပြည့်အခမ်းအနားကိုယူကရိန်းနဲ့ရုရှားနိုင်ငံတွေမှာကျင်းပခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမန္နနာချန်နဲ့အတူအခုမနက်မှာရှင်းပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အခုမနက်ဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ရွေးကောက်ပွဲနီလာတာနဲ့အမျှသတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်ကတော့စိုးရိမ်နေရစေအခြေအနေမှာရှိနေတဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ
် We have seen often measures and counter measures which were
RSF ရဲ့အာရှပစိဖက်ရေးရာအကြီးအကဲဘင်ဂျမင်အစ္စရီရဲ့ပြောကြားချက်နဲ့အတူ2015ပါတီစံရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရားကျင်းပနိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းပြည်တွင်းရက်ဖက်လူဖွဲ့စည်းတွေနဲ့မီဒီယာကိုစောင့်ကြည့်လေ့လာဖို့ဖိတ်ခေါ်ထားတာကိုလည်းတဆက်တည်းပြောပြပေးမှာပါ။ဒါရီမကရွေးကောက်ပွဲနောက်သတင်းလွှာတစ်ပုဒ်မှာတော့ချင်းတိုင်းရင်းသားပါတီအချင်းချင်းရွေးကောက်ပွဲဝင်မဲ့မဲဆန္ဒနေတွေမှာရှင်ပြိုင်မဲ့ကိုယ်စားလှယ်နေရခွဲယူမှုသဘောတူညီချက်ကိုလည်းပြောပြပေးမှာဖြစ်ပါရဲ့ရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မနန္ဒာချန်တို့ကကြေညာပေးကြပါမယ်ရှင
်။အမေရိကန်ပြည်ထောင်စုတန်နစီပြည်နယ်ချက်တာနူဂါမြို့မှာကျသောပြည်နေကဖြစ်ခဲ့တဲ့တနက်နေ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုနဲ့တခြားတရားစွဲအဖွဲ့အစည်းတွေကတဲလွန်စားအစအနာ80ကိုစုံစမ်းစစ်ဆေးခဲ့ပါတယ်။အမေရိကန်စစ်အခြေစိုက်စခန်းနှစ်ခုမှာကျသောရင်းနေကလူလျောက်သေးဆုံးပြီးအတော်များများဒဏ်ရာရသွားတဲ့အထိဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုတနက်သမားမိုဟာမက်ယူဆုဖ်အဗ်ဒူလာဇီကဘာကြောင့်လုပ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးပြောဖို့စောလွန်သေးတယ်လို့ FBI အရာရှိ Ed Reno ကတောက်ချာနေကချက်တနူးကမှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒီပြစ်ခတ်မှုဟာအကြမ်းဖက်တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကို FBI အနေနဲ့မဆုံးဖြတ်ရသေးကြောင်းဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုအနေနဲ့စုံစမ်းစစ်ဆေးနေတဲ့အတွက်စုံစမ်းစစ်ဆေးမှုတွေကိုအပြင်းထန်လုပ်နေတယ်လို့သူကပြောပါတယ်။စုံစမ်းစစ်ဆေးမှုအသေးစိတ်ကိုတော့သူကထုတ်ဖော်ပြောဆိုသွားခဲ့ခြင်းတော့မရှိပါဘူး။ဒါပေမဲ့ဒီကိစ္စစုံစမ်းစစ်ဆေးမှုတွေဆက်လုပ်လာတာနဲ့အမျှအမေရိကန်ပြည်သူတွေအနေနဲ့ FBI ရဲ့လှုပ်ရှားမှုတွေကိုနိုင်ငံအနှံ့မှာတွေ့လာရဖို့ရှိတယ်လို့လည်းသူကပြောပါရယ်။ Abdulaziz မှာအနည်းဆုံးတနက်အရှိနှစ်လက်နဲ့အတူ Pistol တနက်တစ်လက်ရှိတယ်လို့လည်းရင်ဟိုးကပြောပါတယ်တချို့ကိုတရားဝင်ဝယ်ထားတာဖြစ်နိုင်ပေမဲ့တချို့ကိုတော့တရားမဝင်ဝယ်ထားတာဖြစ်နိုင်တယ်လို့သူကပြောပါတယ်အဗ်ဒူလာဆီဇာအမေရိကန်နိုင်ငံပြင်ပကိုခီးသွားမှုတယ်လို့တည်ထားကြောင်းဒါပေမဲ့ဘယ်နိုင်ငံဆိုတာကိုတော့သူကအသေးစိတ်ပြောဆိုထားခဲ့ခြင်းတော့မရှိပါဘူးခင်ဗျာ
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တွေနဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်အပေါ်စိတ်မသက်မသာဖြစ်နေတဲ့ဆော်ရီအာရေဗီယာနိုင်ငံကနိုင်ငံခြားရေးဝန်ကြီးအဗ်ဒဲအယ်ဂျူဘဲကိုအမေရိကန်သမ္မတဘရက်ကိုဘာမားထံကအာမခံချက်ကတိစကားရနိုင်ဖို့တောက်ကြနေကဝါရှင်တန်ကိုဆစ်လွတ်လိုက်ပါတယ်။တည်တံ့တွဲဆုံမှုပြီးအင်ဂျူရောမှာပုံမှန်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောခွင့်ရသူဂျိုးစ်အန်နက်စ်ကသမ္မတအိုဘားမားနဲ့ဆော်ဒီနိုင်ငံသားရေးဝန်ကြီးတို့ဟာပြီးခဲ့တဲ့သတင်းပတ်ထဲအီရန်နဲ့ရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ဆွေးနွေးခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။နိုင်ငံကြားကာလကြာရှည်နီနီကက်ကက်ဆက်ဆံမှုတွေကိုနောက်ထပ်ပုံမခိုင်မာလာအောင်ဘလို့လှုပ်ဆောင်သွားမလဲဆိုတာကိုဆွေးနွေးခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်အနေနဲ့စစ်ဘက်ဆိုင်ရာအကူအညီတွေဘလို့တိုးမြှင့်ပေးမလဲဆိုတာကိုအင်ဂျူရောပြောခွင့်ရကအသေးစိတ်မပြောခဲ့ပေမဲ့မေလထဲမှာတုန်းကသမ္မတရဲ့ Camp Davis ခန်းမှာ Saudi Arabia နဲ့ပင်လယ်ခွေပူးပေါင်းဆောင်ရွက်ရေးကောင်စီ GCC အဖွဲ့ဝင်နိုင်ငံတွေကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေအပေါ် Mr. Obama ကအခြေခံပြောဆိုခဲ့တယ်လို့လည်းပြောခဲ့ပါတယ်။မေလာတဲ့တုန်းကဆွေးနွေးပွဲမှာတော့ GCC အဖွဲ့ဝင်နိုင်ငံတွေရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုပြင်ပကနေချိန်ချောက်မှုတွေကိုရင်ဆိုင်ဖို့နဲ့ဟန်တာဖို့ GCC နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုထားပါတယ်။ Sorry ခေါင်းဆောင်တွေကတော့ Iran နဲ့သဘောတူညီမှုရယူခဲ့တဲ့အတွက် American ကိုဝေဖန်ခဲ့တယ်လို့ Iran အပေါ်ဒဏ်ခတ်မှုတွေရုပ်သိမ်းလိုက်တဲ့အတွက်ဗန်နာရေးအရအားကောင်းလာပြီးယင်းမဲ့နိုင်ငံလိုဒေသရင်းနိုင်ငံတွေမှာမတိမငြိမ်ဖြစ်အောင်လှုပ်လာမှာကိုစိုးရိမ်ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းဇူလိုင်လ14ရက်နေ့ကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရရှိခဲ့တဲ့သဘောတူညီချက်အပေါ်မှာတော့ sorry အစိုးရတာဝန်ရှိသူတွေကလူသိရှင်ကြားဝေဖန်တာလည်းမရှိထောက်ခံတာလည်းမရှိကြပါဘူး
အမေရိကန်သမ္မတဘရက်အိုဘားမားနဲ့နိုင်ဂျီးရီးယားသမ္မတမိုဟာမဒူဘူဟာရီတို့လာမယ့်တနင်္လာနေ့မှာတွေ့ဆုံကြတဲ့အခါမှာဘိုကိုဟာရမ်အစ္စလာမ်အစွန်းရောက်အဖွဲ့ကိုနိုင်နေမဲ့နီလန်းတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဒါပြင်ခေါင်းဆောင်တအူးဟာနိုင်ငံကြားဆက်ဆံရေးတင်းမာနေတဲ့အခြေအနေကိုအဆုံးသတ်နိုင်ဖို့အတွက်လည်းဆွေးနွေးသွားဖို့ရှိနေပါတယ်။ဒီကိစ္စဟာဘိုကိုဟာရမ်စစ်သွေးကြွတွေကိုနိုင်နေဖို့ကိစ္စလိုပဲအရေးကြီးတဲ့ကိစ္စဖြစ်နေပါတယ်။အမေရိကန်နဲ့နိုင်ဂျီးရီးယားနှစ်နိုင်ငံဆက်ဆံရေးဟာနိုင်ဂျီးရီးယားသမ္မတဟောင်းဂုဒ်လတ်ဂျောနသန်လက်ထက်မှာတည်တည်တသာကြာဆင်းခဲ့တယ်လို့ ICG အဖွဲ့ရဲ့အာဖရိကဆိုင်ရာဒူလက်ထောက် Ed Hogandum ကပြောပါတယ်အဓိကပြဿနာကတော့အမေရိကန်နဲ့နိုင်ဂျီးရီးယားနိုင်ငံတို့ဟာ Boko Haram နဲ့တိုက်နေတဲ့တိုက်ပွဲတွေမှာပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်စွမ်းမရှိတာဖြစ်တယ်လို့သူကပြောပါတယ်အမေရိကန်ဆိုရဘက်ကနိုင်ဂျီးရီးယားဆိုရတပ်တွေကိုအထောက်ပံ့တွေပေးနိုင်အောင်ကြိုးပမ်းသွားဖို့စမ်းသပ်တွေအတော်လေးရှိခဲ့တယ်လို့သူက VOA ကိုပြောပါတယ်အဲ့လိုပေးဖို့လှုံ့ထားတဲ့အထက်ကတချို့တွေကိုပဲပေးနိုင်ခဲ့ပြီးတော့အတော်များများကိုမပေးနိုင်ခဲ့ဘူးလို့လည်းသူကပြောပါတယ်ဒီလိုဖြစ်ခဲ့တာဟာသမ္မတဟောင်း Good Luck Jonathan နဲ့သူ့ဆိုရနဲ့ပဲဆိုင်ပြီးတော့ဘူဟာရီကတော့သူ့အနေနဲ့နိုင်ငံဆက်ဆံရေးကိုအစကပြန်ဆကျင်တဲ့ဆိုတာမျိုးအရေးမွက်ပြောကြားလိုက်ပြီးစစ်တပ်ထိတ်တန့်အရာရှိတွေကိုလည်းယာတူးကနေဖြုတ်ချလိုက်ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသမှာတေကန်ဘုံခွဲသမားတွေကကွင်းပြင်ထဲမှာရှိတဲ့ဝတ်ပြုစုတောင်းသူတွေကိုတိုက်ခိုက်ခဲ့တာကြောင့်ဒါမာတူရူမြို့မှာလူ73ယောက်ထက်မနည်းသေဆုံးသွားခဲ့တယ်လို့ရဲတွေကပြောပါတယ်ဘုံတွေကိုတော့အဖွားအုပ်တဦးနဲ့10နှစ်အရွယ်မိန်းကလေးတဦးတို့ကဖောက်ခွဲခဲ့တာလို့လည်းတာဝန်ရှိသူတွေကပြောပါတယ်အရွယ်မရောက်သေးတဲ့တခြားမိန်းကလေးငယ်တွေလည်းတိုက်ခိုက်မှုမှာပါကောင်းပါနိုင်တယ်လို့ဆိုပါတယ်ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ဟာမျိုးသမီးငယ်တွေနဲ့မိန်းကလေးတွေကိုလူသားဘုံတွေတဖွဲ့အုံပြုမှုတွေပုံများလာနေပြီးတော့ယာနဲ့ချီရှိတဲ့ဖန်စီထားသူတွေကိုတိုက်ခိုက်မှုတွေကျူးလွန်အောင်တင်းခိုင်းစေမှာကိုလည်းစိုးရိမ်မှုတွေတိုးလာနေပါတယ်။တောက်ကြနေကဘုံပေါက်ကွဲမှုတွေဟာဆိုရင်ရမဒန်ဥပုပ်လာကုံဆုံတဲ့အထိတ်မှတ်ပွဲတော်ကိုလာရောက်ဖျားဝတ်ပြုကြသူတွေရှိနေတဲ့ကွင်းပြင်တစ်ခုမှာဖြစ်ပွားခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းအနည်းဆုံး15ယောက်ဒဏ်ရာရရှိခဲ့တာပါ။ကြတာပရင်းနေ့ကဂွန်ဘီမြို့မှာဖြစ်ခဲ့တဲ့အစောပိုင်းဘုံပေါက်ကွဲမှုမှာတော့လူ90လောက်သေဆုံးသွားခဲ့ပါတယ်။ဥပုပ်ကာလာကုံဆုံတဲ့အထိတ်မဲ့ကျင်းပမဲ့အစ်ပွဲတော်အတွက်နောက်ဆုံးချိန်ဈေးဝယ်ထွက်ကြသူတွေနဲ့ပြည့်နှက်နေတဲ့ဈေးတစ်ခုအတွင်းမှာပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုနှစ်ခုစလုံးနဲ့ပတ်သက်လို့တော့ဘသူလက်ချက်ဆိုတာကြေညာတာမျိုးမရှိသေးပေမဲ့လည်းနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်မှာ6နှစ်ကြာပုံကန်ထကြွမှုတွင်လူထောင်ပေါင်းများစွာကိုတပ်ပစ်ခဲ့တဲ့ဘိုကိုဟာရမ်အဖွဲ့ရဲ့လက်ချက်မျိုးနဲ့ဆင်တူပါတယ်။ကြတာပရင်းနေ့နဲ့တောက်ကြနေနှစ်ရက်စလုံးမှာဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကလည်းပြင်းပြင်းထန်ထန်ရှုံချခဲ့တယ်လို့ဘိုကိုဟာရမ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့နိုင်ဂျီးရီးယားနဲ့သူ့အိမ်နီးချင်းနိုင်ငံတွေကိုကူညီသွားဖို့အမေရိကန်ကတန်တိတ်ထန်ချမှတ်ထားကြောင်းလည်းထပ်တလဲလဲပြောဆိုခဲ့ပါတယ်
UAB ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့မနက်ဖက်နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဂရိအစိုးရကိုငွေထုတ်ချင်းနေတဲ့နိုင်ငံတကာကျွေးရှင်နိုင်ငံတွေကတောင်းဆိုနေတဲ့ချိုးချန်ချူတာရဲ့အစီအစဉ်နဲ့ပတ်သက်ပြီးကန့်ကွက်ခဲ့ကြတဲ့ဝန်ကြီးတွေနေရာမှာအစားထိုးဖို့အတွက်ဂရိဝန်ကြီးချုပ် Alexis Tsipras ကအစိုးရအဖွဲ့ကိုတောက်ကြနေမှာအပြောင်းလဲတွေလုပ်လိုက်ပါတယ်။ Mr. Tsipras ကဝန်ကြီးနေရာ၉နေရာကိုအပြောင်းလဲတွေလုပ်ခဲ့တာပါ။စွမ်းအင်ဝန်ကြီး Lafazani နေရာမှာအလုပ်သမားဝန်ကြီးဟောင်းနဲ့အစားထိုးလိုက်ပြီးတော့အခုသတင်းပတ်အစောပိုင်းကဒုတိယဗန္ဓာရေးဝန်ကြီးယာဒူကနှုတ်ထွက်သွားတဲ့နာဒီယာဗာလာဗာနီနေရာမှာအလက်ဆီယာဒစ်နဲ့အစားထိုးလိုက်ပါတယ်။ဒုတိယကာကွယ်ရေးဝန်ကြီးအဖြစ်နဲ့ပညာရှင်တဦးကိုခန့်အပ်လိုက်ပြီးတော့လွတ်တော်အမတ်အိုဂါဂျီယိုဗာဆလီကိုအစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်အသစ်ဖြစ်နဲ့ခန့်အပ်လိုက်ပါတယ်။ဂရိနိုင်ငံကိုအရေးပေါ်ရန်ပုံငွေတိုးပေးဖို့အတွက်ဥရောပဗဟိုဘဏ်ကနေသဘောတူထားပြီးဖြစ်ပါတယ်။ဂရိလွတ်တော်အမတ်တွေကလိုအပ်နေတဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်ကိုလှုပ်ဖို့သဘောတူလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲဥရောပငွေကြေးသုံးနိုင်ငံတွေရဲ့ဗန္ဓာရေးဝန်ကြီးတွေကနေဂရိအစိုးရကိုရေဒိုချင်းငွေထုတ်ချေးဖို့ကြာသပတေးနေ့ကသဘောတူခဲ့တာဖြစ်ပါတယ်ခင်ဗျာ
ISC သွေးကြော်တွေရဲ့အကြမ်းဖက်မှုတွေကနေအသက်မသေးလွတ်မြောက်လာသူတွေနဲ့ဒုက္ခသည်တွေကိုတွေ့ဆုံဖို့မကြသေးခင်တုန်းကပဲအရှေ့လေပိုင်းဒေသကိုခီးထွက်ခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာပြည်ပခန့်တွေချာမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြုံခဲ့ရတဲ့ဖြစ်တွေကြောင့်မျက်ရည်ကျတဲ့အထိဖြစ်ခဲ့ရပါတယ်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအထူးသဖြင့်ရာစီဒီလူမျိုးတွေကြုံခဲ့ရတဲ့ဖြစ်ပျက်တွေဟာရင်နာစရာကောင်းလွန်းတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဇီနတ်ဟာဝါဘန်ဂူရာကပြောဆိုခဲ့ပါတယ်ခီးစဉ်အတွင်းပထမဆုံးသူသတိထားမိပြီးနားလည်သဘောပေါက်လာတာကတော့အမျိုးသမီးတွေနဲ့မိန်းကလေးတွေကိုကြောခင်းပြီးတိုက်နေတဲ့စစ်ပွဲဖြစ်နေတယ်ဆိုတာပါပဲလို့ VOA နဲ့မင်းမြန်ကမှပြောကြားသွားပါတယ်အာရမ ပြုအနိုင်ကျင့်တာတွေကိုခံနေမဲ့အစားခေါင်းစည်းပဝါတွေနဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုကိုကိုကြိုးဆွဲချတက်တည်ခဲ့တဲ့အကြောင်းတွေကိုလည်းအထူးကိုယ်စားလှယ်ကကြားခဲ့ရတာပါ။တချို့ကတော့လက်ကောက်ဝတ်ကိုလီးပြီးတက်တည်ကြသလိုတချို့ကတော့အစိတ်တောက်ခဲ့ကြပါတယ်။ IS အကြမ်းဖက်အဖွဲ့ဟာမျိုးသမီးတွေနဲ့မိန်းကလေးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာ၊ချေချွန်ပြူတာ၊အတင်းအကျပ်လက်ထက်တာနဲ့တခြားညှဉ်းပန်းနှိပ်စက်မှုတွေကိုကျူးလွန်ခဲ့တယ်လို့အထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်
။ယူကရိန်းနိုင်ငံရှေ့ချမ်းကတပုံးတွေထိန်းချုပ်တဲ့ဒေသပေါ်ကနေဖျက်ပြန်ခြင်းပြစ်ချခံလိုက်ရတဲ့မလေးရှားလေကြောင်းရဲ့ MH17 လေပြတ်ကျခဲ့တဲ့တစ်နှစ်ပြည့်အထိမ်းအမှတ်ခံတာကိုယူကရိန်းနိုင်ငံမှာတောက်ချနေကကျင်းပခဲ့ကြပါတယ်။ယူကရိန်းနိုင်ငံမြို့တော်မှာရှိတဲ့နယ်သာလန်တန်ယုံရှိမှာပန်းဒီအယုတ်တီဆက်ကူလေးရင်တွေချပြီးတော့ဝန်ထဲကြောင်ရေးသားခဲ့ကြသလိုနယ်သာလန်တန်ယုံကလည်းအလံကိုတိုင်ဝက်လွှင့်ထူခဲ့ပါတယ်။လင်းပြကြစဉ်တည်ဆုံသွားတဲ့298ယောက်ထဲကအများစုဟာနယ်သာလန်နိုင်ငံသားတွေဖြစ်ကြပါတယ်။ရုရှားနိုင်ငံမော်စကိုမြို့ကနယ်သာလန်တန်ယုံရှိမှာလည်းလူဒါဇင်နဲ့ချီစုဝေးခဲ့ပြီးတော့လင်းပြကြတဲ့အထဲမှာပါသွားတဲ့သူတွေရဲ့နာမည်တွေကိုရေးထားတဲ့ဆက်ကူလေးလေရင်နေနဲ့အတူပန်းစည်းတွေလာရောက်ချခဲ့ကြပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကတော့ MH17 လေရင်ကိုပစ်ချလိုက်တဲ့လောက်ရဟာရက်ဆက်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ပြောလိုက်သလိုဒီလိုလူတွေတေလောက်တဲ့အထိဒုံးကျည်နဲ့တိုက်ခိုက်မှုဖြစ်ရတာဟာရုရှားနိုင်ငံပအဝင်ပတ်သက်တာကြောင့်ဖြစ်လာခဲ့ရတာလို့လည်းပြောလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မနန္ဒာချန်တို့ကြီးညာပေးသွားကြတာပါ။အခုရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးရွေးကောက်ပွဲကာလသတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာစိုးရိမ်နေရဆဲဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အာရုံစိုက်စောင့်ကြည့်ဖို့လိုတယ်လို့ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းတောင်များအဖွဲ့ RSF ကပြောလိုက်ပါတယ်။ဒါပြင် RSF ဖွဲ့ကမနေ့ကထုတ်ပြန်တဲ့သတင်းသမားတွေကိုအများပြည်သူသိအောင်ချိန်ချောက်ပြောဆိုခဲ့တဲ့နိုင်ငံတကာခေါင်းဆောင်တွေစီးရင်ထဲမှာသမရဦးသိန်းစိန်ကိုထည့်သွင်းဖော်ပြထားပါတယ်။မန်ရင်ချင်းတိုင်းကအပြည့်အစုံပြောပြပေးပါအောင်ရှင်။
ရွေးကောက်ပွဲကျင်းပဖို့လေးလလောက်ပဲလိုတော့တဲ့အချိန်မှာမြန်မာနိုင်ငံကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတိုးတက်လာတာမတွေ့ရဘူးလို့ RSF ရဲ့အာရှပစိဖိတ်အကြီးအကဲဘန်ဂျမင်အစ်စမီလ်က VOE ကိုပြောပါတယ
် We have seen often measures and countermeasures
ကျွန်တော်တွေ့နေရတာရှေ့ခြေတလန်းတိုးပြီးတော့နောက်ကိုနှလန်းဆိုးလိုက်တာမျိုးတွေ့နေရပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတွက်ပြုပြင်ပြောင်းလဲမှုတွေလွန်ခဲ့တဲ့နှစ်အနည်းငယ်ကရှိခဲ့ပေမဲ့2013ခုနှစ်လောက်ကစပြီးတော့သတင်းမီဒီယာတွေပေါ်ဖိနှိပ်လာတာတွေကိုတွေ့မြင်ပြီးတော့အခြေအနေကနောက်ပြန်ဆုတ်သွားပါတယ်
။ဒါ့အပြင်အစိုးရအနေနဲ့သတင်းလွတ်လပ်ခွင့်ကိုဆက်ပြီးတင်းတင်းကြပ်ကြပ်ထိန်းချုပ်ကန့်သက်ထားမယ်ဆိုရင်အလိုအရေးကြီးတဲ့ရွေးကောက်ပွဲကျင်းပတဲ့ကာလမှာတိကျမှန်ကန်တဲ့သတင်းအချက်အလက်တွေကိုအများပြည်သူအကျိုးစီးပွားအတွက်ဘယ်လိုတင်ပြနိုင်တယ်လဲဆိုတာကိုမြန်မာသတင်းသမားတွေအနေနဲ့အာယုံဆိုင်လှုပ်ဆောင်ဖို့ဘန်ဂျမင်အစ်စမီလ်ကပြောပါတယ်။ဇူလိုင်လ18ရက်တောက်ကြနေ့က RSF အဖွဲ့ကြီးကထုတ်ပြန်တဲ့သတင်းသမားတွေကိုအများပြည်သူသိအောင်ချိန်ချောက်ပြောဆိုခဲ့တဲ့နိုင်ငံတကာခေါင်းဆောင်တွေစီးရင်ထဲမှာသမရဦးသိန်းစိန်ကိုထည့်သွင်းဖော်ပြခဲ့ပါတယ်။ဒါဟာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်မြန်မာနိုင်ငံဟာစိုးရိမ်ရတဲ့အခြေအနေမှာပဲရှိနေဆဲဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စောင့်ကြည့်ဖို့ RSF အနေနဲ့ထပ်ပြီးတိုက်တွန်းလိုက်တာဖြစ်တယ်လို့ဘန်ဂျမင်အစ်စမီလ်ကပြောပါတယ
်။ In the case of Burma it's not only Thai Chen who speak about the press opinion
မြန်မာနိုင်ငံမှာသမရဦးသိန်းစိန်ကသတင်းမီဒီယာကိုချိန်ချောက်ပြောဆိုခဲ့တဲ့မင်းကွန်းရှိခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့ပြန်ကြားရေးဝန်ကြီးလည်းဖြစ်သမရရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဦးရထွတ်ကနိုင်ငံတော်အတိုင်းအဝိုင်းနဲ့ဆက်ဆံပြောဆိုရမှာအကောင့်တွေကြီးပဲဆောင်ရွက်နေတယ်ဆိုတာမျိုးလုတ်ပြပါတယ်။ဒီလိုဖြစ်ရအခြေအနေတချို့ကိုကျွန်တော်တွေ့မြင်ခဲ့ရပါတယ်။တကယ်တမ်းမှာတော့မြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ချိန်ချောက်မှုတွေရှိနေတာပါ။
ဒီကရက်နှစ်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရင်အလွတ်သတင်းတောက်ကိုပါကြီးသတင်းယူရင်းအသက်ခံရတာလွတ်လပ်စွာသတင်းဖော်ပြမိလို့ Unity ဂျာနယ်သတင်းသမားတွေထောင်ချခံရတာဘိုင်မွန်တန်နေဂျာနယ်သတင်းသမားတွေအရေးပေါ်အပ်ဥပဒေပုံမှန်နဲ့တရားရင်ဆိုင်ခဲ့ရတာတွေဟာသတင်းသမားတွေအပေါ်ဖိနှိပ်နေတာပဲဖြစ်ကြောင်းဘန်ဂျမင်အစ်စမီလ်ကထောက်ပြပြောဆိုခဲ့ပါတယ် RSF ရဲ့ထုတ်ပြန်ချက်မှာ2014ဇူလိုင်လကပြောကြားခဲ့တဲ့သမရဦးသိန်းစိန်ရဲ့လစီမိကုံးမှာသတင်းလွတ်လပ်ခွင့်ဟာနိုင်ငံတော်လုံခြုံရေးကိုအကူအညီပေးမဲ့အစားထိခိုက်လာမယ်ဆိုရင်လက်ရှိတည်ဆဲဥပဒေနဲ့ထိထိရောက်ရောက်အရေးယူသွားမယ်လို့အလုံးကိုတတိပေးလို့ကြောင်းပြောသွားတဲ့အချက်ကိုကိုကားဖော်ပြထားပါတယ်။ဒါ့အပြင်2014နှစ်စကတည်းက မြန်မာနိုင်ငံမှာသတင်းသမား9ဦးကိုထောင်ချခဲ့တယ်လို့သတင်းကောင်စီကလည်းအာဏာပိုင်တွေကထိန်းချုပ်ထားတယ်လို့ဖော်ပြထားပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြသွားတဲ့ရွေးကောက်ပွဲရသည့်မှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေစိုးရိမ်ရစေအကြောင်းကနေတခုတခါတော့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့မီဒီယာကိုလေ့လာရေးဖိတ်ကြားချက်တက်လှည့်ကြည့်ကြရအောင်ပါ2015ပါတီစုံရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရားကျင်းပနိုင်မှုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်တွင်းအရက်ဖက်လူအဖွဲ့အစည်းတွေနဲ့မီဒီယာအဖွဲ့တွေကိုစောင့်ကြည့်လေ့လာဖို့ဖိတ်ခေါ်လိုက်ပါတယ်။စောင့်ကြည့်လေ့လာမယ့်အဖွဲ့တွေကရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ပြည်တွင်းစောင့်ကြည့်လေ့လာရေးကျင့်ဝတ်တွေနဲ့မီဒီယာအဖွဲ့တွေဆိုရင်စာနယ်ဇင်းကောင်စီယာယီကထုတ်ပြန်ထားတဲ့သတင်းမီဒီယာကျင့်ဝတ်တွေကိုလည်းလိုက်နာရမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတဦးကပြောပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးမှာပါရှင
်ရွေးကောက်ပွဲကျင်းပဖို့ရက်နီးကပ်လာချိန်မှာပဲပြည်တွင်းမီဒီယာအဖွဲ့အစည်းတွေနဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်လိုက်ပါတယ်ပြည်내နဲ့တိုင်းဒေသကြီးတစ်ခုထပ်ပို့ပြီးတော့လေ့လာချင်နေဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလျှောက်လာတင်ရမှာဖြစ်ပြီးတော့တိုင်းဒေသကြီးတစ်ခုအတွက်ဆိုရင်တော့သက်ဆိုင်ရာတိုင်းဒေသကြီးကော်မရှင်မှာလျှောက်ရမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်မှုဦးသိန်းဦးကပြောပါတယ်
နိုင်ငံလုံးတိုင်းတိုင်းနဲ့စောင့်ကြည့်လေ့လာမယ်ဆိုလို့ရှိရင်ကော်မရှင်မှာလျှောက်တယ်လို့တိုင်းဒေသကြီးတစ်ခုမှာလျှောက်မယ်ဆိုရင်တိုင်းဒေသကြီးမှာသွားလျှောက်ဒါမှမဟုတ် KI တစ်ခုတည်းလေ့လာမယ်ဆိုတော့ KI မှာသွားလျှောက်မြို့နယ်တစ်ခုတည်းလေ့လာမယ်ဆိုမြို့နယ်သွားလျှောက်
ရွေးကောက်ပွဲကော်မရှင်ကအခုလိုစောင့်ကြည့်လေ့လာမယ့်အဖွဲ့အစည်းတွေကိုဖိတ်ခေါ်ထားပေမဲ့လည်းလက်ရှိအချိန်ထိတော့ဘယ်အဖွဲ့အစည်းကမှလာရောက်လျှောက်ထားခြင်းမရှိသေးဘူးလို့သူကဆိုပါတယ်။လေ့လာမယ့်ပြည်တွင်းအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲမကျင်းပမီ15ရက်နေ့အထိလျှောက်ထားနိုင်တယ်လို့ကော်မရှင်ကပြဋ္ဌာန်းထားတဲ့ပြည်တွင်းရွေးကောက်ပွဲလိုက်နိုင်ရမယ့်အချက်တွေထဲမှာဖော်ပြထားပါတယ်။မန္တလေးတိုင်းဒေသကြီးတစ်ခုလုံးကအရက်ဖက်လူအဖွဲ့အစည်း30ကျော်နဲ့ဖွဲ့စည်းထားတဲ့ရွေးကောက်ပွဲစောင့်ကြည့်သူများကွန်ရက်ကတော့ရွေးကောက်ပွဲဖြစ်စဉ်တောက်လျှောက်လေ့လာနိုင်မဲ့သက်သေခံကပ်ပြားကိုရောက်ထားသွားမယ်လို့အဖွဲ့ဝင်ကိုညီညီကျော်ကဆိုပါတယ်
။ကျွန်တော်တို့အားလုံးကအတိမတ်ပြုဟိုကပ်ပြားကိုယူပါမယ်။ဒီအတိမတ်ပြုကပ်ပြားရဲ့အနေနဲ့ကတော့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုလွတ်လွတ်လပ်လပ်ကျွန်တော်တို့စောင့်ကြည့်ဖို့ရပါမယ်။ဘဲယုံတိုင်းကိုကျွန်တော်တို့ဝင်ကြည့်ခွင့်ရပါမယ်။ဒီအတွက်ကြောင့်မို့ကျွန်တော်တို့ကအပြည့်ပံပြုကိုယူသွားမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တော့မန္တလေးတိုင်းအနေနဲ့ပဲယူမှာဖြစ်ပါတယ်။
ရွေးကောက်ပွဲမှာလေးလာမဲ့အရက်ဖက်အဖွဲ့အစည်းတွေဒါမှမဟုတ်ပြည်တွင်းမီဒီယာတွေကိုလည်းစောင့်ကြည့်ဖို့အတွက်မီဒီယာတစ်ဖွဲ့မှာတဦးကနေ3ဦးထိရောက်ထားနိုင်မှာဖြစ်ပါတယ်။ပဲခူးလူငယ်ဖွံ့ဖြိုးတိုးတက်ရေးစာစင်ကကိုကျော်ကျော်လင်းကတော့ပဲခူးတိုင်းအတွင်းမှာလေးလာဖို့ရှိတယ်လို့ဖွင့်ဟပါတယ်
။ကျွန်တော်တို့ကဒီမှာပဲခူးမှာပေါ့နော်ပဲခူးမှာလုပ်မယ်ပြီးတော့ကျွန်တော်တို့ကတစ်ဖွဲ့တည်းတော့မဟုတ်ဘူးပြကျွန်တော်တို့အနေနဲ့ဟိုပေါင်းနာလေးရှိတယ်ဥမာစေနာလင်းရဲပြီးတော့နော်လေးစုံရဲပုံညာပါလီရဲကျွန်တော်တို့အတင်းအဖွဲ့လေးတွေ၅ဖွဲ့လောက်ပေါင်းပြီးတော့ကျွန်တော်တို့ဒီပဲခူးမျိုးပေါ်မှာလောက်သွားဖို့ရှိတယ်ဗျ။တော့ဆိုတော့ကျွန်တော်တို့ဒီညောင်လေးပင်တို့ဒီပဲခူးတိုင်းအရှိချမ်းပေါ့နော်။အဓိကတော့ပဲခူးတိုင်းအရှိချမ်းကိုကျွန်တော်တို့လုပ်ဖို့အတွက်လောတဲ့တော့ network ထိနေတယ်ပေါ့နော်။ network ထိနေပြီးတော့ကျွန်တော်တို့ ਨੇ ဟိုသဘောတူညီမှုရရင်တော့အဲ့ဒီအဖွဲ့တွေအားလုံးပေါင်းပြီးတော့တင်တော့ဖို့ရှိတယ်
။စောင့်ကြည့်လေ့လာမယ့်အဖွဲ့အစည်းတွေဟာရွေးကောက်ပွဲကော်မရှင်ကတရားဝင်ခွင့်ပြုခြင်းကစပြီးတော့လေ့လာရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။ရွေးကောက်ပွဲကိုလေ့လာကြမယ့်မီဒီယာအဖွဲ့အစည်းတွေအနေနဲ့လိုက်နိုင်ရမယ့်စည်းကမ်းချက်တွေကိုတော့ဦးသိန်းဦးကအခုလိုပြောပါတယ်။
ကျွန်တော်ရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့ဥပဒေ၊နည်းဥပဒေ၊ညွှန်ကြားချက်တွေနဲ့စာနယ်ဇင်းကောင်စီအရရထုတ်ပြန်လာတဲ့မီဒီယာကျင့်ဝတ်ကိုလိုက်နာဖို့ပါပဲ
။ကော်မရှင်ကတရားဝင်ခွင့်ပြုထားတဲ့လေ့လာမယ့်အဖွဲ့အစည်းတွေဟာမဲယုံအတွင်းမှာမဲပေးတာ၊မဲရေတာတွေအပါအဝင်မဲရလည်းစင်ပြုစုတာတွေကိုလည်းစောင့်ကြည့်ခွင့်ရမှာဖြစ်ပါတယ်။ဒါ့အပြင်ပါတီတွေနဲ့ဝင်ရောက်အရွေးခံမဲ့ကိုယ်စားလှယ်လောင်းနေရဲ့ရွေးကောက်ပွဲအတွက်အသုံးစရိတ်တွေကိုလည်းလေ့လာနိုင်မှာဖြစ်ပါတယ်။ရွေးကောက်ပွဲဆိုင်ရာနောက်ဆုံးအစီရင်ခံစာကိုလေ့လာမှုပြီးတဲ့နေ့ကစပြီးတော့ရပ်ပေါင်း60အတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဒါမှမဟုတ်ရင်တက်ဆိုင်ရာအဖွဲ့ခွဲတွေတံပေးပို့ရမယ်လို့ကော်မရှင်ကတိုက်တွန်းထားပါတယ်။လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်လေ့လာနိုင်မှုအတွက်နိုင်ငံတကာကနေလေ့လာမယ့်အဖွဲ့၅ဖွဲ့ကိုလည်းဖိတ်ခေါ်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောဆိုထားပါတယ်ခင်ဗျာ။
ကိုထက်အောင်ပြောပြခဲ့တာပါရှင်။အခုတခါတော့ချင်းတိုင်းသားပါတီတွေရဲ့ရွေးကောက်ပွဲပြင်ဆင်မှုကိုပြောပြပေးပါဦးမယ်။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီအချင်းချင်းရွေးကောက်ပွဲဆိုင်ရာလက်တွဲဆောင်ရွက်ရေးမဟာဗျူဟာမူကြမ်းတရက်ရေးဆွဲခဲ့ပြီးတော့အတီးပြုတ်နိုင်ရေးအတွက်မနေ့တုန်းကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ချင်းနိုင်ငံရေးပါတီ12ပါတီတဲကဦးစားပေး12ဦးကိုရွေးချယ်ပြီးတော့သူတို့ရှင်ပြိုင်တဲ့နယ်မြေမှာဝင်ရောက်မရှင်ပြိုင်ဖို့နဲ့ရွေးကောက်ပွဲအလွန်ကာလမှာပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူညီချက်ရခဲ့တယ်လို့လည်းအစည်းအဝေးတက်ရောက်သူချင်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။ဒီကြောင့်ပြည်ဆောင်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
လာမဲ့ထွေထွေရေကောက်ပွဲအတွက်ချင်းနိုင်ငံရေးပါတီ12ဖွဲ့ထဲကဦးစားပေး12ဦးကိုရွေးချယ်ပြီးရှင်ပြိုင်သွားဖို့ဆုံးဖြတ်ချက်ချခဲ့တယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အထွေထွေသွေးရင်မှုပူးလှိုင်ထုံးက VOA ကိုခုလိုပြောပါရတယ
်။ပါတီက12ပါတီရှိတယ်။အဲ့ဒီမှာတပါတီကတချို့ပါတီက2ယောက်2ယောက်တို့ပါတီက2ယောက်ပေါ့နော်။ဒီကပ်ပွဲဝင်လက်ကိုယ်စားလှယ်မှုဦးစားပေး12ဦးရေးလိုက်တယ်ဆိုတော့အဲ့ဒီလိုရှင်ပြိုင်တဲ့နေရာမှာဒီမှာမရှင်ပြိုင်ကြတဲ့တဲ့ပါတီရဲ့ရှောင်ပေးရမယ်။
စုလိုင်းလ16ရက်နေ့နဲ့18ရက်နေ့မှာပြုလုပ်ခဲ့တဲ့ချင်းနိုင်ငံရေးပါတီများတွေ့ဆုံဆွေးနွေးပွဲကနေအခုလိုဆုံးဖြတ်ခဲ့ကြတာပါဒီဆုံးဖြတ်ချက်ကိုပါတီတချို့ကဇောရကတက်မှုတချို့ရှိပေမဲ့လည်းအများသဘောတူညီမှုစန္ဒယအဖွဲ့ဝင်အားလုံးကလက်မှတ်ရေးသူခဲ့ကြတယ်လို့ပူလိုင်ထွန်းကပြောပါတယ်ဒါအပြင်ရွေးကောက်ပွဲအလွန်ကာလအတွက်ချင်းနိုင်ငံရေးပါတီအချင်းချင်းပူးပေါင်းဆောင်ရွက်မဲ့ဆုံးဖြတ်ချက်အစီအစဉ်ကိုပူလိုင်ထွန်းကအခုလိုဆက်ပြောပါတယ
်ရွေးကောက်ပွဲအလွန်မှာကျွန်တော်အဲ့နိုင်ငံပေါ်ဒီကတည်းကစီစီဒီအဲ့ဒါစီစီပြန်ထိုင်ကြတယ်ဥမာဆိုတော့ဖွင့်စီရုပ်ဖြစ်တော့တဲရောက်ရေးတော့အဲ့ဒါတွေကအကုန်လုံးကျန်ရှိနိုင်ကြမှာအဲ့နာချင်းချင်းသဘောတူလက်တွဲမှုအဲ့လိုပဲကျွန်တော်ဆုံးဖြတ်ထားတာ
ပြီးခဲ့တဲ့ဇူလိုင်လဒုတိယပတ်ကရွေးကောက်ပွဲဆိုင်ရာလက်သွဲဆောင်ရွက်ရေးမဟာဗျူဟာမူကြမ်းကို Gender and Development Initiative မြန်မာဖွဲ့ Director ဆလိုင်းအိုက်ဆက်ခင်နဲ့ချင်းနိုင်ငံရေးပါတီတွေကအသွေးမှုတဦးစီပါဝင်တဲ့မူကြမ်းရေးဆွဲရေးကော်မတီကနေရေးဆွဲခဲ့ပြီးတော့ဒီကနေ့အစည်းအဝေးမှာအတည်ပြုခဲ့ကြတာပါ2015ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီတွေဝင်ရောက်ရှင်းပြရမှာမဲဆန္ဒနယ်မြေမထပ်ပဲဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့အချက်ပေါ်အခြေခံပြီးတော့ဆွေးနွေးခဲ့ပြီးအဖြစ်နိုင်ဆုံးဆုံးဖြတ်ချက်ကိုချခဲ့တယ်လို့လည်းပူလိုင်ထွန်းကပြောပါတယ်ခုလက်ရှိမှာချင်းနိုင်ငံရေးပါတီ12ခုရှိနေပြီးတော့လာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်းပြသွားမယ့်အနေအထားကတော့ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အသွေးမှုတက်စလိုင်းငယ်ပြီးကခုလိုပြောပါတယ်
ချင်းနိုင်ငံရေးပါတီရ6ခုကျော်တယ်ဆိုပေမဲ့ချင်းပြည်နယ်ရင်းမှာဝင်ရောက်ရှင်ကျင်တဲ့ပါတီကတော့6ခုပဲရှိတာ။ကျန်တဲ့ဟာတွေကတော့ကိုယ့်ရဲ့မြို့နယ်လိုက်ပေါ့။မဲဆန္ဒနယ်အနည်းဆုံး3နယ်လောက်ရှိတဲ့ပါတီတွေပါဝင်တယ်။ဒါတော့မြို့နယ်လောက်ဝင်နေ၊လေးမြို့နယ်လောက်ဝင်နေ၊စသဖြင့်ပတ်ချံပတ်ချံဝင်နေရှိပါတယ်။ဒီကပြဿနာမရှိပါဘူ
း။လာမယ့်2015ရွေးကောက်ပွဲမှာအင်အားကြီးပါတီတွေဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ပုံမျိုးရေးပါတီနဲ့NLD ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကနေတိုင်းနယ်ပြည်နယ်တည်တည်မှဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်မဟာမိတ်ဖွဲ့တဲ့ကာလမှာ NLD အဖွဲ့ချုပ်အနေနဲ့တိုင်းဒေသမှာရှိတဲ့နိုင်ငံရေးပါတီတွေနဲ့ညှိနှိုင်းသင့်တယ်လို့ပြည်သူ့လွှတ်တော်ကူစားပြုကော်မတီ CRPP အဖွဲ့ဝင်1990ရွေးကောက်ပွဲဝင်ခဲ့တဲ့ဇူမီအမျိုးသားကွန်ဂရက်တဖြစ်လဲဇူမီဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံကိုအန်တိုနီကအခုလိုပြောပါတယ်။
အဲ့ဒီကဒီကောင်းဆောင်တွေနေရာပဲရှောင်မယ်လို့တော့ပြောထားတယ်လေဒါပေမဲ့ဒီ CRPP ဖွဲ့တဲ့အပိုင်းမှာကြတော့လူပုဂ္ဂိုလ်ချင်းဟောဖွဲ့တာမဟုတ်ပဲနဲ့ဒီပါတီလိုက်ပဲဖွဲ့တဲ့ခါကြတော့ဖြစ်နိုင်ပေါ့လေဒီအမှုတော်ရဒီလိုကောင်းဆောင်တွေနေရာပဲရှောင်ပေးမယ်ဆိုတာထက်နည်းနည်းလေးညီနိုင်ပြီးတော့မှဒီသေးပေါ့လေဘယ်နေရာဖြစ်ရှောင်ပေးပါဘယ်နေရာဖြစ်ဒီလိုယူမယ်ဆိုတော့ပိုင်းသွေးနွေးတာလေးတွေလုပ်ချင်တော့လုပ်နိုင်တော့ကောင်းတာပေါ့လေ
ချင်းမျိုးသားဒီမိုကရက်တစ်ပါတီအနေနဲ့ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးကမြို့နယ်ဆက်ကနော်မြို့နယ်နေရာ60ကျော်မှာဝင်ရောက်ရှင်ပြိုင်ရွေးကောက်သွားမှာဖြစ်ပါတယ်ဆိုမီဒီမိုကရေစီဖွဲ့ချုပ်ကတော့လွှတ်တော်ကိုယ်စားလှယ်နေရာ72နေရာခန့်ရှင်ပြိုင်ရွေးကောက်သွားမှာဖြစ်ပါတယ်တခြားချင်းနိုင်ငံရေးပါတီအနေနဲ့လည်းကိုယ်စားလှယ်လောင်းတွေကိုစီစစ်ရွေးချယ်နေတဲ့အခြေအနေမှာရှိနေပါတယ်ချင်းပြည်နယ်ထဲမှာဆိုရင်ချင်းတိုးတက်ရေးပါတီချင်းဒီမိုကရေစီဖွဲ့ချုပ်ချင်းမျိုးသားဒီမိုကရက်တစ်ပါတီတိုင်းဒေသလူမျိုးစုများဖွံ့ဖြိုးရေးပါတီခုမီခမီမျိုးရာပါတီမြို့တိုင်းသားပါတီမြို့တိုင်းသားဖွံ့ဖြိုးရေးပါတီအရှိုချင်းမျိုးရာပါတီဇူမီဒီမိုကရေစီဖွဲ့ချုပ်မြို့ခေါ်ခမီမျိုးရာညီညွတ်ရေးပါတီဇူတိုင်းသားဒေသဖွံ့ဖြိုးရေးပါတီအစရှိတဲ့နိုင်ငံရေးပါတီ12ဖွဲ့တို့ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
ဘရော့ရှိမှာခင်ဗျာနိုဝင်ဘာလမှာကျင်းပမယ့်ထူးထူးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ပြင်ဆင်လှုပ်ရှားမှုတွေမဲဆန္ဒအနေနဲ့ကုစရေလောင်းရွေးချယ်မှုတွေစတင်နေကြတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူထုရဲ့အမြင်လူထုရဲ့စိတ်ဝင်စားမှုဘယ်လောက်ရှိပါလဲ။အပြောင်းလဲတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲကနေပြီးတော့ဘာတွေလှုပ်ပေးနိုင်မယ်လို့ပြည်သူလူထုကယုံကြည်အားထားမှုရှိကြပါလဲ။သရရှင်တွေရဲ့အမြင်သရရှင်တွေရဲ့ယူဆကိုအထူးသိလိုပါတယ်။ဒီလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဒီအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးပြောပြလိုတဲ့သရရှင်တွေအနေနဲ့view မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ်တို့ရရှိမယ်ကိုကြိုဆိုပါတယ်ခင်ဗျ။
ဒီကနေ့ညမှာလေလိုင်းကနေတိုက်ရိုက်ဆွေးနွေးလို့သူတွေဆွေးနွေးပွဲမတိုင်ခင်မှာအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုတခါတော့ဒီနိုင်ငံသားစီစီရေးကပြားဟာပြည်ပမှာရောက်နေတဲ့ရွှေပြောင်းလုံသမားတွေရဲ့ပညာရေးမှာဘလို့ပတ်သက်မှုရှိသလဲဆိုတာကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံအတွင်းမှာအလုပ်လုပ်ကင်နေကြသူတွေကနိုင်ငံရဲ့သားစီစီရေးကမလုပ်ရသေးတဲ့သူတွေကိုအခြေခံပညာထက်တန်းစာမေးပွဲတွေဖြည့်ဆို့ခွင့်မပေးဘူးလို့မြန်မာတန်အမတ်ကြီးကပြောပါတယ်။ဒါ့အပြင်နေဆက်ဒေသမှာနေထိုင်ကြသူတွေအနေနဲ့မြန်မာဘက်ချမ်းကိုကူးပြီးတော့ဖြည့်ဆို့ကြဖို့လည်းသူကတိုက်တွန်းထားပါတယ်။ဒီပေါ်မှာထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတို့ကဘယ်လိုတုံ့ပြန်ကြပါသလဲ။မတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိုင်းနိုင်ငံတွင်မှရောက်ရှိနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့သားသမီးတွေကိုမြန်မာတန်ယုံကအထက်တန်းအဆင့်စာမေးပွဲတွေတန်ယုံမှဆက်လက်လက်ခံပေးသွားမှာဖြစ်ပေမယ့်ယာယီသက်တေကန်လက်မှတ်ကင်ဆောင်ထားတဲ့နိုင်ငံသားစီစစ်ချင်းမလုပ်ရသေးသူတွေကိုတော့စာမေးပွဲဖြေဆိုခွင့်လက်ခံမှာမဟုတ်ဘူးလို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးဝင်းမောင်ကပြောပါတယ်
။သူကဟိုနှစ်ပိုင်းရှိတယ်လား။တစ်ပိုင်းကယာယီပတ်ဖို့ပေါ့နော်။ယာယီပတ်ဖို့ဆိုတာကျွန်တော်တို့က MD မဖြစ်ရသေးဘူးဗျာ။National Verification မဖြစ်ရသေးတဲ့အခါကျတော့အဲယာယီပတ်ဖို့တော့ကျွန်တော်ကလက်မခံတော့ဘူးပေါ့နော်အဲရိုးရိုးဒီ Origin Passport တို့ဘာလို့ဆိုတော့ကျွန်တော်လက်ခံပါတယ်လက်ခံတယ်ကျွန်တော်တို့ဒီမှာရောက်နေတဲ့ဝန်ထမ်းသားသမီးတွေပေါ့နော်အခွန်အခါဝန်ထမ်းတွေအကုန်လုံးကျွန်တော်လက်ခံပါတယ်အဲဒီကိုနေတွေကနေနေဆက်တွေကလာပြည်တဲ့လူကြောင့်ကျွန်တော်ကအကြံပေးလိုက်တာပါဒီလိုလာပြည်ပြီးကြာနေမှာဆိုလို့ပို့မှာသွားပြည်လိုက်ပါဆိုတော့အကြံပေးလိုက်တယ်
ထိုင်းနိုင်ငံတွင်မြန်မာအလုပ်သမားတွေကိုဘန်ကောက်မြန်မာတန်ယုံမှာအထက်တန်းစာမေးပွဲတွေလက်ခံဖြေဆိုခွင့်ပေးတော့မှာမဟုတ်ဘူးလို့မြန်မာတန်ယုံဘက်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းရွှေပြောင်းအလုပ်သမားတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တာကြောင့်ထိုင်းနိုင်ငံရောက်မြန်မာတွေကြားမှာစိုးရိမ်မှုတွေရှိခဲ့ရတာဖြစ်တယ်လို့မြန်မာအလုပ်သမားအရေးဆောင်ရွက်ပေးနေတဲ့ဦးကျော်တောင်ကပြောပါဗျ။အဲ့ဒီ
တော့ငါပြောတာကတော့ဒီထိုင်းနိုင်ငံမှာဆယ်တန်းစာမေးပွဲတွေဖြေဆိုခွင့်မပေးတော့ဘူးအကောင်လုံးကလည်းဟိုဗမာပြည်ကိုအော်လွလွလလာသွားလာလို့ရပြီဖြစ်တဲ့အတွက်ဖြေတန်းဖြေရှင်တဲ့အဲ့ဒီမှာပြန်သွားကြပါစေဆိုပြီးတော့အဲ့ဒီတကားမျိုးယတိပြပြောတယ်ဗျ
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးဝင်းမောင်ကတော့သူတို့အနေနဲ့တန်ယုံမှာစာမေးပွဲတွေဆက်လက်ပြုလုပ်ပေးသွားမှာဖြစ်တယ်လို့နေဆက်ဒေတာအနီးမှာနေကြသူတွေအနေနဲ့တော့မြန်မာဘက်ချမ်းကိုကူပြီးစာမေးပွဲဖြေဖို့တိုက်တွန်းခဲ့တာသာဖြစ်တယ်လို့ပြောပါတယ
်မနေ့ကတော့ကျွန်တော်လက်ခံပါတယ်ဒီနေ့ကတော့ဟိုပညာရေးဝန်ကြီးဌာနကနေဆက်ဒီမှာဖြေလို့ရတယ်ဆိုတော့သူတို့ဝေးတယ်မှာဆိုလို့ဘန်ကောက်အဖွဲ့တော်လက်ခံပါတယ်အဲဒီနေရီမှာရှိရလူရဲ့နေဆက်မှာသွားပြည့်လို့ရတယ်ဒီကဲတို့ရနောင်းတော့လာဖြည့်နေမှာဆိုလို့အဲ့ဒါဆိုသူမြန်မာပြည်ဘက်မှာနီးရတယ်မြန်မာပြည်ကနီးတဲ့အခါကျတော့မြန်မာပြည်နေဆက်တွေမှာအခုဖြည့်ခွင့်ပေးလိုက်ပါပြီစီတိုင်းဦးဌာနကဖြည့်ခွင့်ပေးလိုက်တော့သူတို့အဲ့မှာဖြည့်လို့ရပါတယ
်ဒါ့အပြင်နှစ်စဉ်ဘန်ကောက်မြန်မာတန်ယုံမှာအထက်တန်းဆောင်မှုပဲလာရောက်ဖြည့်ဆိုသူကလူ20 30လောက်ပဲရှိတာဖြစ်တယ်လို့လည်းတန်မတ်ကြီးကထပ်လောင်းပြောပါတယ်ထိုင်းနိုင်ငံတွင်လွတ်လပ်စွာသွားလာခွင့်ခက်ခဲတာကြောင့်စာမေးပွဲဖြေဆိုနိုင်ဖို့အတွက်မြန်မာတန်ယုံရဲ့အကူအညီလည်းလိုအပ်တယ်လို့မြန်မာရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေတဲ့ဦးကျော်တောင်းကပြောပါတယ်။အရင်နှစ်တွေတုန်းကတော့ထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းမြဝတီမြို့မှာရွှေပြောင်းအလုပ်သမားတွေကိုစေတန်းအပြင်ပြေးဖြေဆိုခွင့်ပြုခဲ့ပါတယ်။ဒီနှစ်မှာတော့စေတန်းကျောင်းသားတွေတင်မကပဲကိုရန်ကျောင်းသားတွေကိုပါအပြင်ပြေးခွင့်ပြုဖို့မြန်မာနိုင်ငံစာစစ်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးညွန့်ကလက်မှတ်ထိုးညွှန်ကြားထုတ်ပြန်ခဲ့တာကြောင့်မြန်မာအလုပ်သမားတွေကြားမှာပညာရေးအတွက်အားတက်ခဲ့ကြပြီးမယ်။ယာယီသက်တေကန်လက်မှတ်ကင်ဆောင်ထားသူတို့အနေနဲ့စာမေးပွဲဖြေဆိုခွင့်ယာယီကတော့မတိကျသေးပါဘူးရှင
်။မတ်သိန်ကြီးထိုက်ပြောပြခဲ့တာပါရှင်။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုဆက်ပြီးတော့တန်လွှင့်ပေးနေပါမယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝက်စာအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာသူတွေအတွက်မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းနဲ့သိပ္ပံနဲ့ဤပညာအမျိုးသမီးခန္ဓာတွေကိုနားဆင်နိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ကနေ2015ခုနှစ်ဇူလိုင်လ18ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50လိုင်းလမ်းမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်တွေမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းကောက်နှုတ်ချက်တွေနဲ့အတူအမျိုးသမီးကန္တာသိပ္ပံနဲ့နည်းပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ရမှာဖြစ်ပြီး American Indian တို့အင်္ဂလိပ်သင်ခန်းစာမှာတော့ Might is Right ဆိုတဲ့ American Style Indian အသုံးကိုလေ့လာနိုင်ကြပါလိမ့်ရှင်။ဒီလိုစီစဉ်တွေတဲ့ကမှာအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမနန္ဒာချမ်းကမူလဆောင်းပါရှင်ရဲ့အာပေါ်မပြက်ခေါက်နှုတ်စူးစီးတင်ပြထားတာကိုနားဆင်ကြည့်ကြရအောင်ပါရှင်
။ The loose loose election ဆိုတဲ့ခေါင်းစဉ်နဲ့နာမည်ကျော် The Economic စာဆောင်မှာတော့ဆရာနာရှင်စနစ်ကနေဒီမိုကရေစီကိုတဖြည်းဖြည်းချင်းချီတက်နေတဲ့မြန်မာနိုင်ငံမှာတကယ်ကိုအဆုံးဖြတ်ပေးမယ်ကာလတစ်ခုဖြစ်ရွေးကောက်ပွဲကိုရည်ညွှန်းပြီးတော့အစချီရေးသားထားတာပါ။ယင်းဒီမြောက်နိုင်ငံသူတွေကလည်းဘလို့အစိုးရမျိုးတက်လာမလဲဆိုပြီးမျှော်နေကြသလိုမြမနိုင်ငံရေးအတိုင်းဝိုင်းနဲ့အကဲခတ်တွေကြားမှာတော့ကျေနပ်လောက်ဆရာဖြစ်မလာမှာကိုလည်းစိုးရိမ်နေကြပါတယ်ဘလို့ပဲဖြစ်ဖြစ်အကန့်အသတ်တွေကြားမှာပဲဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ရွေးကောက်ပွဲဝင်ဖို့ကိုဆုံးဖြတ်ထားပြီးပါပြီအာဏာသိမ်းစစ်တပ်ကရလက်ကိုအတိအမှတ်မပြုခဲ့တဲ့60ပြည့်ရွေးကောက်ပွဲမှာ NLD ကအပြတ်သတ်မဲ့အနိုင်ရခဲ့ဘူးသလို2012ဈာပြရွေးကောက်ပွဲမှာလည်း NLD အနိုင်ရခဲ့ဘူးပေမဲ့အခုလာမယ့်2015ရွေးကောက်ပွဲမှာတော့စိန်ခေါ်မှုတွေလည်းရှိနေပါတယ်။အာဏာရပြည်ခိုင်ပြိုပါတီကငွေချေးတောင့်တင်းတာမဲမတမာမှုတချို့ရှိနိုင်တာတွေလို့အခြေအနေတွေကိုလည်းစောင်းပါကထောက်ပြထားပါတယ်။ဒီမိုကရေစီပြောင်းလဲတွေလှုပ်လာပြီးဆိုပြီး2012ခုနှစ်တုန်းကကြိုးဆိုခဲ့ကြတဲ့တိုင်းပြည်တွေပိတ်ဆို့တန်ခတ်မှုတွေဖယ်ရှားလိုက်တဲ့နိုင်ငံတွေလည်းစိတ်ပျက်ကြရမှာပါ။ရွေးကောက်ပွဲကနေပင်စင်စားစစ်သားတွေဒီလူတွေအတွက်အလုပ်ကျွေးပြုမဲ့သူတွေလွှမ်းမိုးထားတဲ့အစိုးရတရက်ကိုတောင်မွေးထုတ်ပေးမယ်ဆိုရင်တော့မကျေနပ်မှုတွေလည်းရှိနေအောင်မှာဖြစ်ပါတယ်ဒီလိုအားနည်းချက်တွေရှိနေတယ်ဆိုပေမဲ့လည်းလူတွေကိုဖိနှိပ်ညှဉ်းပန်းနိုင်ငံရေးကျင်းသားတွေထောင်ပေါင်းများစွာဖမ်းဆီးထားတဲ့ဆက်အာဏာရှင်စနစ်ဟောင်းလက်ထက်ထက်စာရင်တော့မျှော်လင့်စရာလို့လည်းဆိုရမှာပါဒီလိုမျှော်လင့်ချက်မျိုးတွေဟာလည်းရှေ့လာမယ့်လတွေအတွင်းပိုလာပါလိမ့်အောင်မယ်လို့စောင်းမကိုညှိကုံးချုပ်ထားပါတယ်ရှင်တဆက်ထက်မှာပဲမြန်မာ interrupted ဆိုတဲ့ခေါင်းစဉ်နဲ့ foreign policy သတင်းမှာတော့2015ခုနှစ်ဟာမြန်မာတမိုင်းမှာအချိုးအကွေ့တစ်ခုဖြစ်လာနိုင်တဲ့အလားအလာတွေရှိနေပါတယ်ပထမအဦးဆုံးအကြိမ်ထွေထွေရွေးကောက်ပွဲတစ်ခုကိုနှစ်ပေါင်းအစိတ်ကြာပြီးမှပြန်လည်ကျင်းပရမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလည်းရှင်းပြိုင်မှဖြစ်တဲ့အတွေ့မျှော်လင့်ချက်တွေလည်းမြင်မာနေပါတယ်ဒီလိုမျှော်လင့်ချက်တွေနဲ့အတူနောက်ကွယ်မှာဖိနှိပ်မှုတွေလိုစိုးရိမ်စရာတွေလည်းရှိနေတာပါမကြသေးခင်လားတွေတုန်းကပဲចောင်းသားဆန္ဒပြသူတွေကိုចញ្ញန်တန်းတန်းနှိမ်နှင်းခဲ့တာရခိုင်ပြည်နယ်ကလူမျိုးရေးဘာသာရေးပြည်ပခါတွေတိုင်းရင်းသားတွေနဲ့တင်းမာမှုတွေလို့ကလကနောက်ွယ်ကပြဿနာတွေကိုလည်းဆောင်းမရှင်ကမိမောင်းထုတ်ပြထားပါတယ်နှစ်ပေါင်းများစွာမြမအရေးစောင့်ကြည့်အကဲခတ်နေတဲ့ဘယ်တေးလင်နာကလည်းမကြခင်ကျမမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတကောင်းမျှတနိုင်ပေမဲ့အခြေခံကြတဲ့အုပ်ချုပ်မှုအာဏာမှာတော့အပြောင်းအလဲသိရှိမှာမဟုတ်ပါဘူးဒါကြောင့်လည်းရွေးကောက်ပွဲပြီးလို့အခြေအနေတွေအေးဆေးသွားတဲ့အခါအားလုံးဟာအရင်လိုပုံစံပဲတွေ့နေရအောင်မှာပဲလို့လည်းဘတ်တီလင်နာရဲ့မှတ်ချက်နဲ့စောင်းမကိုဆုံးသတ်ထားပါတယ်ရှင
်မနတာချန်ကောက်နှုတ်တင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကိုနှာစင်ခဲ့ရပြီးတဲ့နောက်အခုလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါတယ်ရှင်
ဒီနေ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might က in r i s is r i g h t right ကမှန်လားဆိုတော့စကိုက်လူရဲ့ဓာတ်ရိုက်ဒီပဲကတော့ in r သုံးတာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ်idiom ဒီဘက်ကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မယ်ငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိစ္စကဘာပေါ်မှာအနာရှိရင်ရှိလို့တုံးတာဟာမှန်နေ တုံး တင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
In this world today there are still a few leaders who think might is right.
အနာအရှိဆုံးကအနာကိုတုံးပြီးဖြစ်ရှင်းတာမှန်တယ်လို့ယူဆရင်အီဒီယမ်အသုံးအရာဘယ်လိုပြောမလဲ
Might is right.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့
ဒီကိရိမနဲ့တင်ပြခဲ့တဲ့အီဂျင်အတုံးပဲဖြစ်ပါတယ်။ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုအလှည့်ပေးပါအောင်မရှင်။တက်ဆက်ပြည်နယ်မှာသတင်းသုံးဖက်ကြမဲ့ဘုရှ်အင်စတီကျူကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်ရဲ့ဒုတိယဘက်သင်တန်းကိုရောက်ရှိနေတဲ့ မြန်မာလူငယ်ခေါင်းဆောင်၁၈ဦးထဲမှာဒေါက်တာခင်တာရှန်စော်လဲပါဝင်ပါတယ်။မွတ်စလင်ကုသိုလ်ဖြစ်စေရုံမှာခွဲစိတ်ကုသမှုပိုင်းဆိုင်ရာပထမလက်ထောက်ဆရာဝန်ဖြစ်လှုပ်အားပေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကျန်းမာရေးကွန်ရက်မှာလည်းနယ်လှည့်ကွင်စင်ကုသမှုမှာပါဝင်သူမကြသေးခင်ကပဲသူဟာနိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းကုညီဆောင်ရွက်ပေ
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
Aku Kinta Shanzoga, the Bush Institute ka Liberty and Leadership Forum ma dutiya ba တင်တန်းသူတူဦးတွေနဲ့လာရောက်တက်နေတယ်ဆိုတော့ကျမကြီးနဲ့ကိုယ့်ရဲ့လုပ်ငန်းကဆက်နွေးနေတယ်ဆိုတဲ့အခါကျတော့ဒီကျမကြီးလုပ်ငန်းနဲ့ပတ်သက်ပြီးတော့ပါရောအခုဒီတင်တန်းကနေပြီးတော့မှဘယ်လိုမျိုးခေါင်းဆောင်မှုတို့ဘယ်လိုမျိုးအတွေ့အခေါ်တွေရခဲ့ပါလဲရှင
်ဒီတင်တန်းကနေပြီးတော့ဘယ်လိုမျိုးအတွေ့အခေါ်ရလဲဆိုတော့ကျမကြီးနဲ့ပတ်သက်တဲ့ဟာမှာပေါ့နော်သူတို့တင်ပေးတဲ့အထဲကမှ leadership principle လေးတွေကဟာကျမကြီးဝန်ထမ်းမှမဟုတ်ပါဘူးဘယ်ဌာနပင်နေရာမဆိုအသုံးပြနိုင်တဲ့ဟာမျိုးပေါ့ကျမကြီးအနေနဲ့အသုံးပြမယ်ဆိုရင်လည်းကျမမှလူကတခြားအရာကိုလုပ်နိုင်မယ်လေအဲ့ဒါခါကျတော့ကိုကပထမဆုံးကျမမှနဲ့နောက်တစ်ခုကကိုရဲ့မှဒီအရေးအသွေးတွေကိုမှရှိရဲ့ဟာတွေကိုလုပ်ရမယ်လမ်းကြောင်းလေးတွေဆိုရင်လည်းဟို leadership game မှာတုံးမှာမဟုတ်ကျမတို့အနေနဲ့ဒီ leadership game မှာတုံးတဲ့ principle လေးတွေကိုကျမတို့လူနာတယောက်ကိုခွဲတဲ့အခါမှာလေကျမတို့ plan လေးချလာတယ်နောက်ပြီးတော့ဒီ lead တွေဥပဒေတွေအားမျိုးတွေပြန်ပြီးအသုံးချလို့ရတယ်ဆိုနောက်တစ်ခုကသူတို့တင်ပေးတဲ့ student plan ချရဲဆိုတဲ့ဟာမျိုးတွေကဟိုစိတ်ကူးတဲ့နေရာမှာလေကျမတို့လူနာတယောက်ကိုကုမယ်လူနာတယောက်ကိုခွဲမယ်ဆိုရင်ဒီဟာလေးတွေရှိနေတယ်သူတို့ရဲ့ knowledge တွေဖြစ်နေအကျိုးကျေးဇူး knowledge တွေဖြစ်နေအကျိုးကျေးဇူးမဟုတ်တဲ့အဟာရတွေတော့လေကျမအလိုသင်ငန်းစာလေးရပါတယ်ကျမရေးနေပတ်သက်ပြီးကိုရမယ့်ဟာဆိုရင်လည်း
မြန်မာနိုင်ငံမှာခင်တာရှန်ဆိုစကူတမှုနဲ့ပတ်သက်ပြီးတော့ပေါ့နော်အတွေ့အကြုံရှင်းပြပေးပါလားရှင်နေနေ
ကျမက2009မှာတိတကတူမြေရန်ကုန်ကနေတွေ့ရခဲ့ပါတယ်အဲ့ဒါပြီးတော့ကျမတို့ခေတုံကချက်ချင်းအစိုးရလုံးမခေါ်ရတဲ့ဟာမျိုးရှိခဲ့တဲ့အတွက်ကျမကတခြားပြင်စည်းရုံးတွေမဟုတ်ဘဲနဲ့ကုတုပြည့်စည်းရုံးဒီမစင်ကုတုပြည့်စည်းရုံးကလူမျိုးမျိုးဘာသာမျိုးတွေအတွက်ကုသတည်ရယ်ကျမအဲ့ဒါနဲ့အဲ့ဒီစည်းရုံးစိတ်ဝင်စားလာနေပေါ့နော်ကျမအဲ့ဒီမှာဟိုလုံအားပေးဆောင်ရင်းချင်းနဲ့စတင်ပြီးတော့2009 April လကနေကျမစတင်အလုပ်လုပ်ခဲ့ပါတယ်ပေါ့မအိမ်မှာလုပ်နေတာ6နှစ်ရှိပါပြီ6နှစ်အတွင်းမှာကျမရခဲ့တဲ့အတွေ့အကြုံတွေကတော့အများကြီးပါ
okay.
နောက်ပြီးတော့ကျမတို့စီယုံကအဓိကကစုစုပြည့်စီယုံဖြစ်တဲ့အတွက်ကြောင့်မလို့စီယံနံပါတ်တဲ့သူတွေကိုအကုန်လုံးပို့တာပေးတဲ့အတွေ့အကြုံတွေရရှိခဲ့ပါတယ်တကယ်လည်းပဲစီယံနံပါတ်ရဲ့တက်မိုင်းနဲ့ပတ်သက်ပြီးတော့အတိအပြညာမရှိဘူးအဲ့လိုမျိုးကြောင့်မလို့နောက်ကျပြီးမှတီးတဲ့ပတ်သက်ရခက်တဲ့ရောဂါမျိုးတွေလည်းကြုံတွေ့ကြရပါတယ်ဟုတ်
ဆိုတော့ပြောတဲ့ဒီကုသပြည့်စီယုံမှာပေါ့နော်အတွေ့အကြုံတွေကမျိုးမျိုးရှိခဲ့တယ်ကို့အတွက်ပေါ့နော်ဝင်းနေဝင်းတာမိမိရနိုင်တဲ့အတွေ့အကြုံတွေနည်းနည်းမျှပေးပါလားရှင
်။အာဝမ်းနေဝမ်းတာဖြစ်ရတဲ့အတွေ့အကြုံလေးတွေကတော့ဟိုကျမတို့တချို့လူနာတွေတွေ့ရတာလေးတွေကဝမ်းနေစရာကောင်းတာကြတော့ကျမတို့ဒီရောက်လာတဲ့အချိန်မှာယောဂအလုံးပေါ့ကင်ဆာဆိုတာအလုံးဝဆလာတာကိုမသိခဲ့ရတဲ့ကျမဈေးဟိုတောင်မှဒီလေတောင်မှရောင်းပြီးတော့ကုသခဲ့ရတယ်။ဒါရောလေသူတို့မသိဘူး။နေရနေလာတယ်။ကျင်းပြင်းနေဘက်ကလို့ပြောပါတယ်။အဲ့ဒါခါကျတော့သူတို့ဒီအတိတ်လည်းမရှိဘူး။ဒါပေမဲ့ဒီအချိန်မှာပေါ့ဒီတယောက်ကနေမှမစင်ကုတုပြည့်စည်ရောအခမဲ့တကူဆိုလို့သူတို့ရောက်လာတဲ့ဒီအမကပြအောင်ကုသတာတဲ့ယောဂဝိညာဉ်တက်တာဖို့အတွက်ကျွန်တော်တို့ကုသတဲ့ဟာမျိုးပေါ့နော်အဲ့ဒီတွေ့လဲစေယောကခွဲစိတ်ခါတပြားတစ်ချက်မှပြရမျိုးပဲနဲ့ကျွန်တော်တို့အဲ့ဒီဒီလူနာကိုအတက်နိုင်ဆုံးသ ူရဲ့အနာရောဂါသက်သာရေးအတွက်ပေါ့နော်လှုပ်တယ်လှုပ်ပြီးရခါကျတော့ဇွန်နာကန်ကောင်းနေပေါ့နော်ကျွန်တော်တို့ခွဲနိုင်တဲ့အနေထားဖြစ်တယ်သူ့မှာအနာရေးရှိတယ်နဲ့အဲ့ဒါကိုခွဲခွဲပြီးတော့မှကျွန်တော်တို့တခါထက်ပြီးတော့ရန်ကုန်ပြည်မျိုးကိုနောက်ဆက်တွဲကင်ဆာနဲ့ပတ်သက်တဲ့ကုသမှုတွေခံယူဖို့လဲပြောင်းပေးနိုင်နေတယ်ပေါ့နော
်အဲ့ဒါအပြင်ပေါ့နော်တခြားဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့လေမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီကျန်းမာရေးကွန်ရက်မှာလေကွင်းဆင်းပြီးတော့ဆေးကုသမှုတွေအကြောင်းပြောပြပေးပါလားရှင
်ကျွန်မဒီဆေးရုံမှာလောက်ပြီးတော့ဟိုဆက်ပြီးဥတည်မျိုးဝင်ရဲ့မှာလက်ထောက်ဆရာဝန်ဖြစ်နေဒီဆေးရုံရဲ့ခွဲစိတ်ဌာနမှာလောက်ပါတယ်အဲ့ဒါပြီးတော့မာရိုအစီအစီတို့ကျမကြီးခွင့်ရဲ့ NLD ပေါ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျမကြီးခွင့်ရဲ့စတင်ဖွဲ့စည်းတဲ့အချိန်ကစပြီးတော့အခုချိန်ထိလည်းကျမအိမ်မှာပါပေါ့အဲလောရီဆောင်တယောက်အနေနဲ့ရောမန်ဘာတယောက်အနေနဲ့ရောလှုပ်လှုပ်ပေးပါရယ်ကျမတို့ဒီကျမကြီးခွင့်ရဲ့ကအဓိကကကျမတို့ဒီဖြစ်တော့အောင်မြင်မှာဒီကိုသွားပြီးတော့နေရီအထိကွန်ဆင်ပြီးစေကူတာပါတယ်အဲ့ဒီခါကျရင်အတက်နိုင်ဆုံးဟိုအထူးကုဆရာဝန်ကြီးတွေရောပါရယ်ရှင်ကျမတို့အနေနဲ့အဖွဲ30 40အဲ့တော့အဘိဆရာဝန်ကြီးသူနာကြီးဆရာမကြီးနဲ့တူအောင်မြမကြီးအနှံပေါ့နော်တွားရောက်ပြီးတော့ဟိုကွန်ဆင်ဆေးကုတာတဲ့လုပ်ငန်းလုပ်နေပါရှင်နည်းနည်းရှိပါပြီရှင်ဟုတ
်အဲ့ဒီမှာအတွေ့အကြုံလေးပြောပြပေးပါလားရှင
်အတွေ့အကြုံလေးကတော့ကျမတို့ဟိုတွားရတဲ့အတွေ့အကြုံကခက်ခဲပါတယ်ဟိုတွားရတဲ့တချို့နေရာတွေဆိုရင်ဝေးလံခေါင်ဟိုတနင်္လာရီလိုနေရာတွေဆိုကျမတို့ကားနဲ့တွားတဲ့ခါမျိုးမှာအခက်အခဲလေးရှိရဲဟိုကျမတို့လာပြီးလို့စံကြရင်လည်းတချို့ရာဆရာဝန်တောင်းမြင်ဘူးလို့ပြောတာလူတွေကပြောတာမျိုးလည်းရှိပါတယ်ဒါဆရာဝန်လားလို့လာကြည့်တယ်နောက်တစ်ခုကသူတို့စီးရုံစီကံကိုမတွားဘူးရှင်ဟိုတွားရမယ်လို့ပြောရင်လည်းငွေကြေးကုန်ကြမှာဆိုလို့ပေါ့နော်မတွားရေဘူးမတွားနိုင်ဘူးဒါကိုဒီတိုင်းနဲ့ကြည့်နေရတယ်အခုလိုမျိုးဟိုရန်ကုန်ကဆရာဝန်ကြီးလာကုရဲဆိုတော့သူတို့လာကုကြရဲဆိုတာမျိုးပေါ့မနေ့ဆိုရင်လည်းအတန်းစီဆောင်ရတယ်တချို့နယ်တွေဆိုလည်းပဲဒီတံကုန်းတံလာရနေရာလေတုံနေရာလေရှင်
။အင်ဒီဆိုတော့နိုင်ငံရေးနဲ့လည်းပတ်သက်နေတော့ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ပါရော
။နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးဒီနှစ်အတွင်းမှာပဲပေါ့နော်။ဒေမတ်ကအဲ Institute တစ်ခုကနေပြီးတော့ Technology Institute နဲ့မြန်မာနိုင်ငံဆောင်တဲ့ပူးပေါင်းပြီးလုပ်တဲ့ Family Doctor for Political Prisoners ဆိုတဲ့ project လေးတစ်ခုရတယ်ဒီနေ့ဆောက်လုပ်ပါတယ်ကျမတို့ခုနှစ်က training တက်ကပါတယ်အဓိကတော့ကျမတို့ကဒီ political prisoner ယုံကြည်ချက်အတွက်အစဉ်စားခံရတဲ့လူတွေကိုကျမတို့ဘလို့ပြန်ပြီးတော့သူတို့အတွက်ဟိုနေမကောင်းတာအပိုက်ကချရာတွေအပိုက်ကစိတ်ခံစားရတာတွေမှာသူတို့တွင်နေဟိုတိုင်ဝင်ပေါ်တိုင်ဝင်တဲ့ဘောနောကျမတို့နဲ့တက်တက်ပြင်းလဲတိုင်ဝင်စရာရှိအောင်ပေါ့အဓိကသူတို့က physical ရော mental ရောနောက်ခုစလုံးခံစားရတဲ့ဟာမျိုးကိုရှိရလို့ပေါ့နော်အဲ့လိုမျိုးဆိုတော့သူတို့အတွက်ဒီမှာကနှစ်ခုစလုံးမှာဟိုတိုင်ပင်ဆွေးနွေးလို့ရအောင်အဲ့လိုမျိုး project လေးနဲ့ရွေးချက်ပေါ့ဒီဟာလေးအားအားကိုလည်းကျွန်မအခုလုပ်ဖြစ်ပါတယ်အဲ့တော့ခါကျကျွန်မအခုလည်းနိုင်ငံအစ်ကျွန်မဟောင်းနေတဲ့မိသားစုဆရာဝန်ချင်းနဲ့လည်းလုပ်ပေးနေပါတယ်ဟုတ
်ဟိုနောက်ဆုံးအနေနဲ့ကျွန်မမိချင်တာကတော့ဆူဆူကခင်တာရှန်ဆိုရှင်းပြခဲ့တယ်လို့ပေါ့နော်ဒီကုသပစ္စည်းဥမာလေးအလုပ်လုပ်တယ်ဒီ mobile clinic စီနဲ့လည်းတွားတယ်နောက်ပြီးတော့ဒီနိုင်ငံအစ်ကျွန်မဟောင်းတဲ့ကျမယူလေးပြုစုဆောက်ရှောက်ပြီးတယ်ဆိုတော့ဒါတွေကအကုန်လုံးကတကယ်ကတော့ဒီလူသားချင်းစာနာမှုအထောက်ကူတွေလို့ဆိုရမှာပေါ့နော်အခုလိုပေါ့နော်ဆီရှိရှိနဲ့ကုသပြည့်လုပ်ပေးနိုင်တာကဘယ်လိုဖြစ်လာလဲရှင်ဟိုအမျိုးသမီးတူဦးနေနေပေါ့နော်ကျမနည်းနည်းရှင်းပြပေးပါလား
โอเคဟိုကျမအစကတော့ဟိုကုသပြည့်လုပ်တယ်ဆိုတာအခုမှမဟုတ်ပါဘူးကျမက2008နာခင်မှာကျမတို့အလုပ်တင်ဆရာဝန်ဘွားနယ်တုန်းကလည်းပထမဆုံး volunteer အနေနဲ့အလုပ်တင်ဆရာဝန်လေးနာခင်ဒေတာကိုတွားရမယ်ဘယ်သူလိုက်မလဲလို့မေးခနေကကျမအဲ့ဒီမှာလည်းပထမဆုံးအတုံးအနေနဲ့ကျမတို့စနစ်ကနေတွားတဲ့အချိန်မှာပါခဲ့ပါတယ်ကိုဆရာဝန်လုပ်တယ်ဆိုခနေကမကျမ်းပါတဲ့သူမကျမ်းပါဘူးဆိုခနေကဒုက္ခရောက်တယ်ပေါ့ကျမဒီစားတာအဲ့ဒီဟာကိုကူညီဖို့ဆိုတဲ့စိတ်ရှိခဲ့ပါတယ်ကျမကျောင်းဝင်စပြီးတော့တေးရုံလေးကိုစဆင်ရပြီဆိုခနေကကျမဒီသင်ရရတဲ့ဒီညောက်ကလာစေရုံတင်ငန်းချင်းစေရုံနေမှာဆိုရင်ကျေကျမရေးတော့မတက်နိုင်တဲ့သူတွေကိုတွေ့ခဲ့ရတယ်အဲ့ဒီကနေ့ကကျမအဲ့အတွက်ကြောင့်မလို့ဒီမွတ်စလင်ကုသိုလ်ကြီးစေယုံလေးပဲဩကုစေယုံပြီးတော့ကုသိုလ်ကြီးရဲ့တကယ်ကိုပဲစဉ်းဉဏ်နံပါတ်ရဲ့သူတွေအတွက်တကယ်ကုသပေးရဆိုတာပြီးတော့ကျမအဲ့မှာတခါအလုပ်လုပ်ဖြစ်တာပေါ့အဓိကတော့ဒီသူတွေကိုကျမနေရီထိရှောက်မသွားနိုင်အောင်မှဒီစေယုံမှာနေပြီးတော့တကယ်ပဲစဉ်းဉဏ်နံပါတ်ပြီးမတက်နိုင်တဲ့လူတွေအတွက်ကုသပေးလို့ရတယ်ဆိုတဲ့စိတ်နဲ့လဲတက်ကိုခဲ့ရပေါ့နော်နောက်တစ်ခုအဲ့လိုမျိုးကျမရေးကွန်ရက်နဲ့ဖိတ်ဆက်ပြီးတော့နေရီထွက်တဲ့အခါလဲကျမကိုယ်တိုင်လည်းပဲဟိုစိတ်ပါဝင်စားတယ်အဓိကကတော့ကျမပြောသလိုမျိုးပဲတကယ်ကိုကျမရေးနဲ့ပတ်သက်ပြီးတော့ဆင်းထုတ်တဲ့လူတွေပေါ့နော်ထုတ်တဲ့လဲဆိုတာအတိအကျအောင်ကျမရေးရောထုတ်တဲ့လေနေကလူတွေကိုကျမကိုယ်တိုင်တော့ကူပါတဲ့အတွက်လဲဒီအလုပ်ကိုလဲကျမဆက်လုပ်ဖြစ်တယ်ပေါ့နော်အဲနောက်ဆုံးတစ်ခုအခုဖြစ်လာတဲ့ဒီဟို family doctor political prisoner ရဲ့ပြတာစုဆရာဝန်အနေနဲ့ဆိုရင်လဲကျမအနေနဲ့တကယ်ကိုသူတို့ရဲ့အနေဖြေလုပ်ရင်းနဲ့သူတို့ကျဆိုဒီနုခေါ်ရင်ဒီမျိုးရအကျန်လန်တိဆောင်နိုင်ပြီးတချို့တွေလည်းပြောပြလိုက်ရလို့တက်တာရတချို့တွေလည်းပဲ ဟိုပို့တမီအရွယ်လေးတွေပေါ့နော်ဒီလိုမျိုးလုပ်နေတယ်သူတို့ကိုယ်ကြီးရဲ့ဆွဲတော်ဝမ်းတာတယ်သူတို့ဒီမကဘူးသူတို့မိသားစုရဲ့အရွယ်မှာဒီကျမရင်းနဲ့ပတ်သက်ပြီးတော့နေမကောင်းလို့ဘာလို့ရမလဲပါညာဆိုလဲကိုယ်ကူညီနိုင်တာပေါ့နော်သူတို့မိတော့လည်းပဲလောက်ခွင့်လည်းပြုထားတယ်ကျမကိုယ်တိုင်လည်းပဲအစိုးရအလို့တာဝန်ထမ်းဆောင်မှမဟုတ်ပါဘူးကျမအပြင်မှာလုပ်နေလဲပဲကျမလုပ်တဲ့အလို့ကဒီဒီလူလူတို့ကျမရဲ့တတ်မဝဲကြောင့်ဖြစ်တဲ့ဆရာမအလို့နဲ့လုပ်ပေးနိုင်တယ်လို့ကျွန်ကြီးရဲ့အတွက်ကျမဆက်လုပ်နေတာပါဟုတ
်တောင်းတနေရပါလေ
ဟုတ်ကဲ့ရှင်ဟုတ်တောင်းတနေရပါဟုတ်
Cause it only serves to make me more determined to achieve my final goal.
ဒလလဒန်းစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညာပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
နေဆက်ကြဝလာမိသားစုရဲ့မှာကဘာကနေအဝေးဆုံးမှာရှိနေတဲ့ဘလူးတိုဂျူငယ်ကလေးအထိရောက်အောင်လူသားတွေအောင်အောင်မြင်မြင်သွားနိုင်ပြီဆိုတာကိုဒီတစ်ပတ်မှာပြောပြပါမယ်ရှင်။လွန်ခဲ့တဲ့9နှစ်ခွဲလောက်ကနေအာကာသနဲ့တွေ့တင်ခဲ့တဲ့မောင်းသူမပါတဲ့ American အာကာသရဲ့ New Horizons ဟာဆက်ကြဝလာရဲ့အဆွန်မှာရှိတဲ့ဘလူးတိုစီရောက်တဲ့အထိအလုတ်လုံနေစေပါ2015 July 14ရက်အင်္ဂါနေ့မှာတော့မိုင်ပေါင်းတန်းပေါင်း3000အာကာသခီးပေါက်နေပြီဖြစ်ပြီးရေခဲတွေ၊ကြောက်ခဲတွေနဲ့ဖွဲ့စည်းထားတဲ့ပလူတိုနားကိုရောက်သွားတာဖြစ်ပါတယ်။ဒါဟာအမေရိကန်အာကာသစူးစမ်းရေးအဖွဲ့ NASA ရဲ့နှစ်ပေါင်း50ကျော်စူးစမ်းမှုတွေထဲကအောင်မြင်မှုမှတ်တမ်းဖြစ်နေတဲ့တမိုင်းတွင်တဲ့အောင်မြင်မှုပါ။ပလူတိုနဲ့အနီးဆုံးနေရာအထိကပ်နိုင်ခဲ့ပြီးတဲ့နောက်13နာရီလောက်အကြာမှာတော့တနင်္လာကိုမိုင်ပေါင်း3000နှုန်းနဲ့ပြန်နေတဲ့အာကာသယင်ဟာသူပလူတိုကိုဖြတ်နေပြီဆိုတာကိုအချက်ပေးဆက်သွယ်လာခဲ့ပါတယ်။ဒီအာကာသခီးစင်မှာမပေါမကွင်းနဲ့ရှင်တန်နေတယ်ဆိုတာကိုအချက်ပြတဲ့ဒီအချက်ပေးတန်ကိုလက်ခံယူတဲ့မြေပြင်စခန်းကတော့ American ရှေ့ချမ်း Maryland ပြည်နယ်ထဲမှာရှိပါတယ်။သူကို Baltimore မြို့ပြင်မှာရှိတဲ့ Johns Hopkins တက္ကသိုလ်အသုံးချအယူပဗေဒဌာနဓာတ်ခွဲခန်းကနေထိန်းချုပ်နေတာပါ။New Horizon ရဲ့ Radio အချက်ပေးဆက်သွယ်မှုရတဲ့အချိန်မှာထိန်းချုပ်ရေးစခန်းကတာဝန်ခံတွေပြောဆိုလှုပ်ရှားနေတာတွေကိုသောတာရှင်တွေသိကြင်ကြမှာပါ
We are in lock with telemetry with the spacecraft
ရေပြင်ထိန်းချုပ်တဲ့စခန်းကိုအာကာသယာဉ်ကနေအချက်လက်တွေအလုံးလျောက်ပြန်ပြီးပို့နိုင်အောင်လုပ်ပေးတဲ့စနစ်ကိုချိတ်ဆက်နိုင်ပြီဖြစ်ကြောင်း New Horizons အစီအစဉ်တာဝန်ခံ Alice Bowman ကကြေညာလိုက်တဲ့အခါမှာတော့အားလုံးသတင်းချနိုင်ခဲ့ပါတယ်အာကာသယာဉ်တိတ်တိတ်ချာချာအလုံးလုံးနေကြောင်းအချက်ပြမှုကိုရခဲ့တဲ့အတွက်ဒါဟာတကယ့်အောင်မြင်မှုတရားလို့ဒီအစီအစဉ်ရဲ့ဥဆောင်သိပ္ပံပညာရှင်တဦးဖြစ်တဲ့ Alan Stan ကပြောပါတယ
် I'd like to characterize that DSN pass you all just watched as one small step
အာကာသဟင်းလင်းပြင်ကွန်ရက်ကိုအခုလိုချိတ်ဆက်နိုင်လိုက်တာဟာဒီ New Horizon အတွက်ခြေလှမ်းလေးတစ်လှမ်းဖြစ်သလိုလူသားတွေအတွက်လည်းတကယ်ကြီးကျယ်တဲ့အောင်မြင်မှုခြေလှမ်းတစ်ရက်ပါလို့ကျွန်တော်တင်စားပြောချင်ပါတယ်
American နိုင်ငံ New York ကနေ India နိုင်ငံ Mumbai မြို့လောက်ရှိတဲ့မိုင်ပေါင်း 9,950 လောက်အကွာအထိဒီအာကာသယာဉ် Pluto နားကိုကတ်သွားချိန်မှာ Pluto ကအပိုင်းဆာတွေထိမှန်ပြီးပျက်စီးတာမျိုးရှာရှာပါပါလည်းဖြစ်သွားနိုင်တာပါအာကာသယာဉ်အခုလိုကတ်သွားချိန်အတွင်းမှာ Pluto နဲ့ပတ်သက်တဲ့အချက်လက်ပေါင်းများစွာကိုမှတ်တမ်းတင်စုဆောင်းခဲ့တာမို့ဒီအချက်လက်တွေကိုပြန်ပြီးမပို့နိုင်ခင်ဒီရင်လေးမပြတ်မစီးရှိနေဖို့လိုပါတယ်ဝိုင်းတော်သားတွေကမမ်းလို့ခေါ်ကြတဲ့ New Horizons အစီအစဉ်တာဝန်ခံ Alice Bowman ကဒီရင်ကလေးကြမ်းကြမ်းမာမာနဲ့မပြတ်မစီးရှိနေပါတယ်လို့အတည်ပြုပါတယ
် It was very happy to go on and collect more science
အာကာသယာဉ်လေးကောင်းကောင်းမွန်မွန်လက်လက်ဆက်ဆက်ရှိပါတယ်ဆက်ပြီးတော့လဲပျော်ပျော်ရွှင်ရွှင်နဲ့အလုပ်ကောင်းကောင်းလုပ်ဆက်လုပ်မှာပါသိပ္ပံအချက်လက်တွေပို့ကဖို့ရှိတဲ့အပြင်ပင်မကွန်ပျူတာစနစ်မှာအချက်လက်မှတ်တမ်းတင်ဆက်ရှိပါတယ်ထိချုပ်ခံကအင်ဂျင်နီယာတွေကလည်းမှတ်တမ်းတင်ဆက်ကလူကိုခက်မှန်းထားတဲ့အတိုင်းအလုပ်လုပ်နေတယ်လို့သတင်းပို့တာမို့ဒီအာကာသယာဉ်ကအချက်အလက်တွေကိုမှတ်တမ်းတင်နေတယ်ဆိုတာသိရပါတယ်
။ New Horizons ယာဉ်ဟာဆက်ကြဝဠာရဲ့အစွန်းမှာရှိတဲ့ဂျူသေးလေးဖြစ်တဲ့ Pluto နဲ့အနီးဆုံးနေရာကိုကတ်သွားပြီးတဲ့နောက်နောက်ထပ်၈နာရီလောက် Pluto ဝန်းကျင်ကလေထုကိုလေ့လာဖို့အတွက်စမ်းသပ်တိုင်းထွာမှုတွေကိုဇက်တိုက်လုပ်ခဲ့သလို Pluto ရဲ့ပင်မလာတဲ့ဇင်းဖြစ်တဲ့ Charon ကိုပါဓာတ်ပုံတွေရပ်ယူခဲ့တာပါ။ဒီစုဆောင်ရယူတဲ့ဓာတ်ပုံတွေနဲ့အတူအချက်လက်တွေကိုကဘာကိုပြန်ပို့มาဖြစ်ပါတယ်အခုလိုအချက်လက်တွေစုဆောင်နေချိန်မှာအနှောက်အယှက်မရှိစေဖို့အတွက်ကဘာနဲ့ခိတ္တအဆက်အသွယ်ဖြတ်တောက်ထားဖို့လည်းစီစဉ်ထားပါတယ် New Horizons ကဒီအချက်လက်အများအပြားကိုစုဆောင်မှာမို့ သူကနေကဘာကိုပြန်ပြီးပို့မယ်အချိန်ဟာ16လလောက်ကြာမယ်လို့ NASA ကပြောပါတယ်ဒီစီမံကိန်းဟာအခုဆိုဒေါ်လာတန်း900လောက်ကုန်ကျနေပြီဖြစ်ပါတယ်ဒါပေမဲ့ NASA ရဲ့နှစ်ပေါင်း50ကျော်စူးစမ်းမှုကနေသိပ္ပံဆိုင်ရာအောင်မြင်မှုကအဖိုးမဖြတ်နိုင်ဘူးလို့ NASA ကစီမံခန့်ခွဲရေးတာဝန်ခံ Charlie Bolden ကပြောပါတယ်
Once again we've achieved a historic first
ကျွန်တော်တို့သမိုင်းဝင်အောင်မြင်မှုတစ်ခုရခဲ့တယ်ဆိုတာကိုပထမဆုံးထပ်ပြောပါရစေအမေရိကန်ပြည်ထောင်စုဟာပလူတိုကိုပထမဆုံးရောက်တဲ့နိုင်ငံဖြစ်နေပါပြီဒီစီစဉ်ကနေကျွန်တော်တို့ရဲ့နေမိသားစုထဲမှာရှိတဲ့ဂျိုတိုင်းကိုကျွန်တော်တို့အရောက်သွားနိုင်ပြီလို့ပြောနိုင်ပါတယ
်ပလူတိုဟာရေခဲမုန်တွေအောက်ကပြန်တွင်နဲ့ပြည့်နေတဲ့ Kuiper Belt ပတ်လန်းထဲမှာရှိပြီးအခုအာကာသရင်ရောက်နေတဲ့နေရာကတော့ကမ္ဘာကနေမိုင်တန်းပေါင်း3000လောက်မှာပါဒီ Kuiper ပတ်လန်းကို1992ခုနှစ်မှာစတွေ့ခဲ့တာဖြစ်ပြီးသူဟာ Neptune ဂြိုလ်ထက်ပိုပြီးဝေးတဲ့နေရာမှာရှိပါတယ်။ဆန်နီယာအသေးလေးအရွယ်ရှိတဲ့ New Horizons ဟာမပြတ်မစီပဲအဲ့ဒီနေရာကနေကမ္ဘာကိုပြန်ပြီးသတင်းပို့နေနိုင်တာမို့ဒီအာကာသဟင်းလင်းပြင်လဲကသိပ္ပံပညာရှင်တွေမေးခွန်းထုတ်နေကြတဲ့ပဟေလိတွေအတွက်အဖြေတွေမကြခင်မှာရနိုင်တော့မှာဖြစ်ပါတယ်။သူကပြန်ပြီးပို့တဲ့ဓာတ်ပုံကိုမြင်လိုက်တဲ့အခါမှာသိပ္ပံပညာရှင်တွေအဖို့ပင်ပန်းသမားတွေပျောက်ကုန်တာပါ။အရင်ကနိုက်ထရိုဂျင်ထန်းငွေတွေနဲ့မှိုင်းမုံနေတဲ့လေထုကြောင့်ဘာမှကွဲကွဲပြားပြားမသိခဲ့ရတဲ့ပလူတိုကိုမျက်ဝါးထင်ထင်မြင်ရတဲ့အခါမှာအရင် NASA အာကာသယာဉ်မှူးဟောင်းတစ်ယောက်ဖြစ်တဲ့ John Grunsfeld ကဝမ်းမြောက်ဝမ်းသာနဲ့အခုလိုပြောပါတယ
် Pluto has turned out to be an extraordinarily complex and interesting world
Pluto ကိုမြင်လိုက်ရတဲ့အခါမှာတော့သူ့ဖွဲ့စည်းပုံကတကယ်ကိုရှုပ်ထွေးပြီးတိတ်ကိုစိတ်ဝင်စားစရာကောင်းတာကိုတွေ့ရပါတယ်ဟုတ်ပါတယ်လက်တွေမဟုတ်ရင်တော့ဘယ်ဟာကိုမှရေရာမသိနိုင်ပါဘူးအခုတော့သူ့ကိုပထမဆုံးအကြိမ်ဖြစ်ကျွန်တော်တို့သိလာပါပြီ
။အာကာသယာဉ်ကနေကမ္ဘာကိုရေဒီယိုအချက်ပြစနစ်နဲ့သတင်းပြန်ပို့တဲ့အခါမှာအလင်းပြေးနှုန်းအတိုင်းပို့တာမို့ကမ္ဘာကိုရောက်ဖို့အတွက်အကြမ်းဖျင်း၄နာရီခွဲလောက်ကြာပါတယ်။သူကပို့ပေးတဲ့အချက်လက်တွေအရဆိုရင်အရင်ကဂျူဂျီကိုလုံးထဲမှာထည့်ထားတဲ့ကမ္ဘာကနေအဝေးဆုံးမှာရှိနေတဲ့ပလူတိုဟာငိုတွက်ထားတာထက်နည်းနည်းပိုပြီးကြီးနေတာတွေ့ရတယ်လို့အလန်စတန်ကပြောပါတယ်
။ We've discovered that Pluto's a little bit largerthan we anticipated we now have good measurements of its diameter
pluto ဟာကျွန်တော်တို့ငိုကမှန်းဆထားတာထက်နည်းနည်းလေးပိုကြီးနေတာကိုတွေ့ရပါတယ်သူ့ကိုအခုကောင်းကောင်းတိုင်းတာနိုင်ပါပြီသူ့အချင်းဝက်က1185ကီလိုမီတာရှိပါတယ်သူ့ကို Kuiper ပတ်လန်းထဲကအကြီးဆုံးအဆိုင်ခဲဖြစ်ပြောဆိုကြတော့မှာပါအခုဆိုရင်သူ့ဒုတွေကဘလောက်ရှိတယ်ဆိုတာအတိအကျသိရပြီဖြစ်တယ်လို့သူ့အရွယ်အစားကလည်းပိုပြီးကြီးနေတဲ့အတွက်ဒါဟာသိပ္ပံဆိုင်ရာမှာအတော့ကိုအရေးပါပါတယ်
Pluto ကိုနိုင်ငံတကာနှက်ခတ်တဗေဒအသင်းကြီးကနေ2006ခုနှစ်မှာဂျိုသိန်းဂျိုမွှားဆင်းတဲ့ကိုပြောင်းပြီးထိတ်ခဲ့တာဖြစ်ပါတယ်။အခုဆိုရင် Neptune ထက်ပိုပြီးဝေးတဲ့နေရာက Kuiper ပတ်လန်းထဲမှာရှိတဲ့ထောင်ပေါင်းချီတဲ့ဂျိုသိန်းဂျိုမွှားလေးတွေ၊ကျယ်တကွန်တွေ၊အောက်ကပြန်တွေထဲမှာရှိနေတဲ့ Eris ထက် Pluto ကပိုပြီးကြီးတယ်လို့တင်ဝင်မှတ်တမ်းတင်နိုင်ပြီဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံးရအောင်လို့
ဒေါက်ကင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေညာဘက်မှာအသစ်နားဆင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာအခုလဟာဘော့စနီးယားနိုင်ငံမှာဖြစ်ပွားခဲ့တဲ့ဆပရီနီကာလူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားခဲ့တဲ့အနှစ်20ပြည့်အထိမ်းအမှတ်ကာလဖြစ်ပါတယ်။အဲ့ဒီအချိန်ကဘော့စနီးယားမှာရှိတဲ့မွတ်စလင်ယောက်ျားတွေလူငယ်လေးတွေကိုသူတို့ရဲ့ဘာသာရေးလက္ခဏာကိုအခြေပြုပြီးတော့စနစ်တကျတပ်ဖြတ်တာကိုခံခဲ့ကြရပါတယ်။ဗိုလ်ချုပ်ကြီးရက်ကိုမဲလ်ဒီစ်ရဲ့တပ်တွေဟာ1995ခုနှစ်ဇူလိုင်လ17ရက်နေ့မှာနေမြေတစ်ခုကိုဝိုင်းထားလိုက်ပြီးတော့အမျိုးသားတွေနဲ့လူငယ်ယောက်ျားလေးတွေ8000ကျော်ကိုတပ်ဖြတ်ပစ်ခဲ့ကြပါတယ်။မျိုးသမီးတွေနဲ့မိန်းကလေးတွေကိုအရမပြုကျင့်ခဲ့ကြပြီးတော့တန်းပီကနေမောင်းထုတ်ခဲ့ကြပါတယ်။ဒီလူမျိုးတုံးတပ်ဖြတ်ပွဲအထိမ်းအမှတ်ကုလသမဂ္ဂမှပြုလုပ်တဲ့နေရာမှာအမေရိကန်တပ်မတ်ကြီးဆမတာပါဝါကရက်ကိုမဲလ်ဒီရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ပြောဆိုတဲ့နေရာမှာသူဟာကုလသမဂ္ဂရဲ့လုံခြုံစိတ်ချရပါတယ်ဆိုတဲ့နေရာမှာဘာမှများများဆဆတိုက်ခိုက်မှုမလုပ်ရဘဲတိမ့်ပိုက်ထားခဲ့ပါတယ်။ဘော့စနီးယားအရသားတွေကိုသူ့စီပြန်လွှဲအပ်ပေးဖို့ငြင်းငြင်းရေးထိမ့်သိမ်းရေးတက်တွေကိုနားချခဲ့ပါတယ်။ဒီလူတွေအန္တရာယ်မရှိစေရပါဘူးဆိုပြီးတော့လည်းဂရိပေးခဲ့ပါတယ်လို့ပြောသွားပါတယ်။ရက်ကိုမဲလ်ဒစ်ဟာလိန်ညာခဲ့ပါတယ်။အမှားမလုပ်ခဲ့သူတွေအနေနဲ့ဘာမှကြောက်စရာမရှိဘူးလို့သူကပြောခဲ့ပါတယ်။ဒါပေမဲ့ဆပရီနီကာမှာနေထိုင်ကြတဲ့ဘော့စနီးယားမွတ်စလင်အမျိုးသားတွေ လူငယ်လေးတွေဟာအမားကျွလွန်သူတွေဖြစ်ကြတယ်လို့သူကရှုမြင်ခဲ့ပါတယ်။ဘာကြောင့်လဲဆိုတာရိုးရိုးပြောရရင်သူတို့ဟာမွတ်စလင်တွေဖြစ်လို့ပါပဲ။ဒါကြောင့်အားလုံးကိုတုတ်တင်ပစ်ဖို့သူကအမိန့်ပေးခဲ့ပါတယ်။ဒီလိုစနစ်တကျတပ်ဖြတ်ခဲ့ရမှာအသက်မတည်ပဲကြံရည်သူတွေဟာတေဆုံးနေတဲ့အိမ်နီးချင်းတွေ၊မိသားစုဝင်တွေ၊မိတ်ဆွေတွေ၊တငယ်ချင်းတွေရဲ့အလောင်းတွေအောက်မှာပုန်းခိုနေခဲ့ကြသူတွေပဲဖြစ်တယ်လို့ဆိုပါတယ်။ရက်ကူမော်တစ်ဟာဘယ်သောအခါမှသူ့ပေါ်တရားစီရင်တာမျိုးနဲ့ကြုံရလိမ့်မယ်လို့ထင်မှားခဲ့ပါဘူး။ဒါပေမဲ့သူထင်တာမှားခဲ့ပါတယ်။အခုဆိုရင်သူဟာဒဟိတ်မှာရှိတဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးမှာအမှုရင်ဆိုင်နေရပါပြီ။တားရီ၊ယောက်ျားရီ၊ဖအေးရီစွန့်လွတ်ခဲ့ရတဲ့အမျိုးသမီးတွေကမျက်မြင်သက်သေပြုလုပ်ပြီးတော့စွဲချက်တင်တဲ့အမှုကိုသူရင်ဆိုင်နေရပါပြီ။ဒီအဖြစ်ဆိုးကြီးဖြစ်ပွားခဲ့ပြီးတဲ့နောက်ဒဇစီကွဲပြားသွားတဲ့နိုင်ငံတကာအတိုင်းအဝန်းဟာအတူတကွပေါင်းစည်းမိသွားခဲ့ကြပြီလို့တမတ်ကြီးပါဝါကပြောပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်နဲ့စီရေးရဝင်ရောက်ဆွတ်ဖက်ခင်ပေးခဲ့ပြီးတော့လူမျိုးတုံးတပ်ဖြတ်မှုတွေမှာတာဝန်ရှိသူတွေကိုလိုက်လံချေမှုန်းခွင့်ရခဲ့ပါတယ်။ဒါပေမဲ့မော်တစ်နဲ့သူနဲ့အတူပြစ်မှုကျူးလွန်တဲ့သူတွေကိုဖမ်းဆီးရမိဖို့အတွက်16နှစ်နီးပါးအချိန်ယူခဲ့ရပါတယ်။ဆပရီနီကမှာဖြစ်ပွားခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကိုဘယ်တော့မှမေ့ဖြောက်လို့ရမှာမဟုတ်ဘူးလို့တမတ်ကြီးပါဝါကပြောပါတယ်။ဒဇာကန်ဖြစ်သွားခဲ့ရသူတွေအသက်ရှင်ကြံရစ်ခဲ့သူတွေအားလုံးအမြဲဂုဏ်ယူလေးစားလျက်ရှိပါတယ်လို့လည်းသူမကပြောပါတယ်။ဒီကိစ္စအပေါ်ပြက်ပြက်သားသားမကင်တွယ်ခဲ့ဘူးဆိုရင်ကျွန်ုပ်တို့ရဲ့ယူသားအလေးထားမှုကိုပြသရမရောက်ဖဲရှိစေလိမ့်မယ်လို့လည်းတန်မတ်ကြီးပါဝါကပြောခဲ့ပါတယ်။အခုလိုဆပရီနီကမှာဖြစ်ပွားခဲ့တဲ့နှစ်ပေါင်း20ကြာမြင့်ခဲ့တဲ့အချိန်ကာလအခါသမျှမှာဒဇာကန်ဖြစ်ခဲ့ရသူတွေနဲ့သူတို့ရဲ့မိသားစုတွေဘာမှအပြစ်မရှိဘဲဘော့စနီးယားဟာဇီဂိုဗီနာစစ်ပွဲမှာဒဇာကန်ဖြစ်ခဲ့ရသူတွေကိုဥညွတ်အလေးပြုပါတယ်လို့လည်းဆိုပါတယ်။အခုချိန်ဟာရက်ဆက်ကြမ်းကြုတ်ပြီးတော့ဝမ်းနဲ့ပေါ်ရကောင်းတဲ့စစ်ပွဲကနေကြော်ဖြတ်လာခဲ့တဲ့ဘော့စနီးယားဟာဇီဂိုဗီနာမှာနေထိုင်ကြတဲ့ပြည်သူတွေရဲ့အနာဂတ်ပိုမိုကောင်းမွန်လာအောင်ပြန်လည်တည်ဆောက်ရေးကြိုးပမ်းကြရမှာဖြစ်တဲ့အကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အဖို့မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။အခုမနေ့ဖက်အစည်းအဝေးအဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ငံတလှည့်ကြီးညာပေးပါဦးမယ်ရှင်
။အမေရိကန်နိုင်ငံတနစီဖီနဲ့ချက်တိုနူးကမှာတနက်နေ့ပြစ်ခဲ့တဲ့ဒူးလိုတန်ရာရှိရတဲ့မိုဟာမက်ယူဆုဖ်အဗ်ဒူလာဇီးစ်ဟာမနေ့ကဂျော်ဒန်နိုင်ငံမှာ9လနေခဲ့တယ်လို့ထောက်လိုင်းရေးသတင်းတွေကိုကိုးကားပြီးတော့အမေရိကန်မီဒီယာတွေကဖော်ပြကြပါတယ်။မိုဟာမက်အဗ်ဒူလာဇီးစ်ဟာ2014ခုနှစ်ကဂျော်ဒန်နိုင်ငံကိုမသွားခင်ကလည်းအဲ့ဒီဂျော်ဒန်နိုင်ငံကို၄ချိန်သွားခဲ့တယ်လို့သတင်းတွေကဆိုပါတယ်။သူဟာအဲ့ဒီမှာရှိနေစဉ်အကြမ်းဖက်သမားတွေနဲ့အဆက်အသွယ်ရှိခဲ့သလားဆိုတာကိုသိနိုင်ဖို့အတွက်တော့စုံစမ်းစစ်ဆေးသူတွေကကြိုးပမ်းနေကြပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ပေါ်စိတ်မသက်မသာဖြစ်နေတဲ့ဆော်ဒီအာရေဗျနိုင်ငံကနိုင်ငံသားရေးဝန်ကြီးအဗ်ဒယ်အယ်ဂျူဘဲကိုအမေရိကန်သမ္မတဘရက်အိုဘားမားထံကအာမခံချက်ကလေးစကားရနိုင်ဖို့တောက်ချာနေကဝါရှင်တန်ကိုဆေလွတ်လိုက်ပါတယ်။တည်တံ့တွေးဆမှုပြီးအိမ်ပြည်တော်မှာပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောခွင့်ရသူဂျိုးစ်အာနက်စ်ကသမ္မတဥပမာနဲ့ဆော်ဒီနိုင်ငံသားရဲ့ဝန်ကြီးတို့ဟာပြီးခဲ့တဲ့သတင်းပတ်ထဲအီရန်နဲ့ရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြသလိုလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့လည်းပြောဆိုခဲ့ပါတယ်။ဂရိဆိုယားကိုငွေထုတ်ချေးနေတဲ့နိုင်ငံကကျွေးရှင်နိုင်ငံတွေကတောင်းဆိုနေတဲ့ချိုးချံချေတာရဲ့အစီအစဉ်နဲ့ပတ်သက်ပြီးကန့်ကွက်ခဲ့ကြတဲ့ဝန်ကြီးတွေနေရာမှာအစားထိုးဖို့အတွက်ဂရိဝန်ကြီးချုပ် Alexis Tsipras ကအဆိုရအဖွဲ့ကိုတောက်ချာနေမှာအပြောင်းလဲတွေလုပ်လိုက်ပါတယ်ခင်ဗျာ။
ဒီကနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လိမ့်မယ်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 42တို့ကနေအတန်လွှင့်ပေးသွားမှာပါတော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ဖူယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွန်ညိုပါရှင်
This program has come to you from the Voice of America, Washington.